Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2019ခုနှစ်မလ27ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမ်းမီတာ190ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့နယူးဇီလန်မှာမွတ်စလင်ဝတ်ပြုသူ50လောက်ပြစ်ခတ်တပ်ဖြတ်ခံခဲ့ရပြီးသတင်းတစ်ပတ်ပြည့်တော့မဲ့အချိန်မှာပဲတက်ခိုက်ရေးသုံးသနာတီကိုတာမြင့်ဖို့ဝန်ကြီးချုပ်ကကြေညာပါတယ်ရန်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချုပ်ပေါင်းမှုတွေအတွက်မြန်မာစစ်တပ်ကြီးကဲကိုတန်းခတ်ရေးယူကိုအမေရိကန်ထက်လက်တော်မှတိုက်တွန်းနေပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှတစင်အောင်နဲ့တူကြေညာပေးတော့မှာပါ
အခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေအပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်မှာလုံခြုံရေးဆိုးရိမ်မှုကြောင့်နေရစွန့်ခွာလာကြတဲ့ရွာသား3000လောက်ဟာပန်းမြောင်ရွာကဖုန်ကြီးကြောင့်3000မှာခိုးလုံနေကြရတဲ့ရခိုင်ဒေသတွင်းစစ်ရေးလှုပ်ရှားမှုအခြေအနေတခါတနင်္သာရီတိုင်းကအရေးကြီးပါတဲ့ဝန်ကြီးဌာနတစ်ခုကဝန်ကြီးတွေအနားယူသွားတာဟာမကြာခင်ကအရေးယူခံထားရတဲ့ဝန်ကြီးချုပ်ရဲ့အမှုနဲ့ဆက်စပ်မှုရှိနေပါသလား
ကျမကြီးကဘာဖြစ်လို့တချိန်လေးပြင်နေကြတာလဲဒီချိန်မှာမှကျမကြီးမကောင်းတော့လားသူရတခုစစ်လာပြီဆိုလို့ရှိရင်တာဝန်ယူမှုတာဝန်
တဝဲဒေသကဦးတန်းဝင်းရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါနောက်ပိုင်းမှာနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ရပါမယ်ရှင်အစီအစဉ်ရဲ့ဒုတိယပိုင်းမှာတော့ကျမကြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာခန္ဓာတွေနားဆင်ကြရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ပြောပြပါမယ်ရှင်
နယူးဇီလန်နိုင်ငံ Christchurch မြို့မှာမွတ်စလင်ဝတ်ပြုသူ50လောက်ပြစ်ခတ်တပ်ဖြတ်ခံခဲ့ရပြီးတရင်တစ်ပတ်ပြည့်တော်မဲ့အချိန်မှာပဲတက်ခတ်ရေးသုံး semi automatic နဲ့ automatic rifle တွေကိုတားမြစ်ဖို့ဝန်ကြီးချုပ် Jacinda Ardern ကကြေညာလိုက်ပါတယ်။ဒီနေ့ Wellington မြို့မှာဝန်ကြီးချုပ်ကတားမြစ်ချက်ကိုကြေညာရမှာတော့ကြီးစံအမြောင်များထက်ပြင်းနိုင်တဲ့ခြေကတ်တွေတာမန် rifle သနတ်တွေကိုချင်းမိုးရဲ rifle တွေလိုပြစ်ခတ်နိုင်အောင်ပြောင်းလဲနိုင်တဲ့ကိရိယာတွေရောင်းချဝင်လဲပြင်ပြင်လိုက်တာပါ။ရှိနေပြီးသားအလားတူသနတ်တွေကိုပြန်လဲအနံ့နိုင်မှုလက်နက်တွေပြန်လဲဝယ်ယူမဲ့အစီအစဉ်ကိုလည်းဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။လနဲ့ကိုင်ဆောင်ဝင်ကန်တမင်ကိုတော့ April လလမှာလွတ်တော်ပြန်လဲကျင်းပတဲ့အခါအတည်ပြုနိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ပြီးခဲ့တဲ့တောက်ချန်နဲ့မလ15ရက်နေ့မှာတော့အဲနူဟာနဲ့လင်းဝုတ်ဘလီနှစ်ခုမှပြစ်ခတ်မှုတွေအတွက်အသက်28နှစ်အရွယ်အော်စတြေးလျနိုင်ငံသား Brandon Harris Tarrant ကိုလူတက်မှုနဲ့စွဲချက်တင်ထားတာပါ။လူပြမျိုးသားရေးဝါဒီဖြစ်ကြီးညာထားတဲ့တနက်သမားကိုတက်ခိုက်မှုဖြစ်ပြီးနောက်တစ်နေ့ရုံးထုတ်ချိန်မှာတော့အပြစ်ရှိကြောင်းဝန်ခံခဲ့ရမျိုးတော့မရှိပါဘူး။ဒီချိန်ထဲမှာပဲတက်ခိုက်မှုအတွင်းတည်ဆုံးသူ50ရက်တချို့ကိုဒီနေ့မှလည်းထပ်မံမြင်မျိုးတချို့ခဲ့ကြပါတယ်ရတဖွဲ့ကတော့တည်ဆုံးသူ50သလုံးကိုဘသူဘဝဖြစ်ကြောင်းတရားဝင်အတည်ပြုခဲ့ပေးထားပြီးအလောင်း20ကိုလည်းတချို့ကိုမိသားစုထံပြန်လည်လွှတ်ပြောင်းပေးထားပါတယ
်ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်နိုင်ရေးဆက်လက်အပြေရှာဖို့အတွက်အချိန်3လတိုးပြီးဖို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့က EU ခေါင်းဆောင်တွေကိုဗြိတိန်ဝန်ကြီးချုပ်ထရီဆာမေကတောင်းဆိုနေပါတယ် EU ကနေဗြိတိန်ထွက်ဖို့အစောပိုင်းကသတ်မှတ်ထားတဲ့မလ29ရက်ထက်နောက်ဆုတ်ပေးဖို့အဆိုကိုအတည်ပြုနိုင်ဖို့ EU အဖွဲ့ဝင်28ယောက်ရဲ့ထောက်ခံမှုလိုအပ်တာပါဒီရေးနဲ့ပတ်သက်ပြီးနောက်တစ်ပတ်မှမဲခွဲဆုံးဖြတ်မှာမဟုတ်ဘူးလို့ယူဆပါတယ်ဒီကနေ့ EU စည်းဝေးကိုဝန်ကြီးချုပ်မေကိုတိုင်မသွားရောက်မီဥရောပကောင်စီဥက္ကဌဒေါ်နယ်တက်စီကိုသူ့ရဲ့တောင်းဆိုချက်တွေနဲ့စာတစောင်ရေးသားခဲ့ပါတယ်ဗြိတိန်နဲ့ EU ညှိနှိုင်းရေးကိုယ်စားလှယ်တွေနှစ်နှစ်ကြာဆွေးနွေးပြီးသဘောတူထားတဲ့အချက်တွေကိုအတည်ပြုဖို့နောက်တစ်ပတ်မှာဗြိတိန်လွှတ်တော်ကမဲခွဲဆုံးဖြတ်မှသာဒီလိုရက်တိုအချိန်တိုးပေးနိုင်မှာဖြစ်ကြောင်းတက်စ်ကတုံ့ပြန်ပါတယ်ဗြိတိန်ဆိုရတဲ့ EU ခေါင်းဆောင်တွေအကြားနှစ်နှစ်လောက်အချိန်ယူညှိနှိုင်းသဘောတူထားတဲ့သဘောတူညီချက်တွေအပေါ်ဗြိတိန်ပါလီမန်မှာနှစ်ကြိမ်ပယ်ချခဲ့တယ်လို့သဘောတူညီချက်အသစ်မဟုတ်ရင်ထပ်ပြီးမဲခွဲခွင့်မပေးဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားထားပါတယ်ဗြိတိန်လွှတ်တော်အမတ်တွေနဲ့အနေနဲ့ရွေးချယ်စရာနှလမ်းမဲရှိတဲ့အကြောင်းအမတ်တွေအနေနဲ့ဒီသဘောတူညီချက်ကိုထောက်ခံရင်ထောက်ခံမထောက်ခံရင်ဘာသဘောတူညီချက်မှချမှတ်ထားတာမရှိဘဲနဲ့ EU ကနေဗြိတိန်ထွက်ဖို့ဆက်လက်လှုံ့ဆော်သွားမယ့်အကြောင်းဝန်ကြီးချုပ်မေကမနေ့ဗုဒ္ဓဟူးညမှာပြောဆိုသွားပါတယ်
နေဒန်နိုင်ငံဥထရမျိုးကဒါထားတဲ့စင်းပေါ်မှာဒီသတင်းပတ်တဲ့လူအသေးပြောဖြစ်ခဲ့တဲ့ဖြစ်ခဲ့မှုမှာတန်တရားရှိသူကိုလူများပြားကိုတပြတ်မှုအကြမ်းဖက်ဝါဒဆွဲကန်တက်ခဲ့ဖို့ကြံစီမှုတွေနဲ့အစိုးရရှိနေတယ်ကတရားစွဲဆိုလိုက်ပါတယ်လူ3ဦးသေဆုံးပြီးနောက်ထပ်3ဦးလည်းအပြင်းထန်ဒဏ်ရာရသွားတဲ့တင်းလာနေတဲ့ကဖြစ်ခဲ့မှုကိုတူရကီနယ်ပွားကော့ကမန်တန်နစ်တူရဲကကျူးလွန်ခဲ့တယ်လို့လည်းအစိုးရရှိနေတယ်ကယူဆထားကြတာပါ သက်38နှစ်အရွယ်တန်ရရှိသူဟာအချမ်းပဲဝါလာဆွဲကဲတက်ခိုက်တာတက်လာကိုရီးကိုရာပြဿနာနဲ့အစိုးရအယူဆပေါင်းဆက်ပြီးတက်ခိုက်ခဲ့ရလားဆိုတာကိုသိနိုင်မှုဆက်လက်စုံစမ်းနေစေဖြစ်တဲ့အကြောင်းနဲ့အစိုးရရှိနေတဲ့ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြို့မြို့လုံးပေးရလူနီးပါးတားဆီးပြီး၈နှစ်ကြာရှာဖွေခဲ့ပြီးတဲ့နောက်တန်ရရှိသူကိုဖမ်းဆီးမိခဲ့တာပါ။မတင်ကားသူဖြစ်၄ယောက်မြောက်လူတစ်ယောက်ကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးပြစ်ခတ်မှုအတွက်အကူအညီပေးရမှာပါဝင်ခဲ့သလားဆိုတာသိနိုင်မှုလဲစုံစမ်းနေပါတယ်။မတင်ကားသူကိုတော့တောက်ချာနေမှာတကပိတ်ရုံထုတ်စစ်ဆေးသွားမှာဖြစ်ပြီးစစ်ပွဲဆိုင်ရာကျန်းမာရေးအခြေအနေကိုစစ်ဆေးသွားမှာဖြစ်တဲ့အကြောင်းလဲအစိုးရရှင်တွေကပြောဆိုထားကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာပောက်ကွဲမှု3ခုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ9ယောက်သေဆုံးပြီးလူ20လောက်ဒဏ်ရာရခဲ့ပါတယ်။နှစ်စဉ်လူထောင်နဲ့ချီတက်ရောက်လေးရှိတဲ့ပါရှန်နှစ်တစ်ကူပွဲတော်ပထမနေ့အကျင်းပနေတဲ့အချိန်မြို့တော်အနောက်ပိုင်းကကာတီစာခီဖျားကျောင်းအနီးတစ်ဝိုက်ကိုအဝေးထိန်ဘုံနဲ့ဖောက်ခွဲခဲ့တာပါ။ဒီပောက်ကွဲမှုကဘယ်သူလက်ချက်လဲဆိုတာမသိရသေးပါဘူး။အရင်ကတော့ Sunni Islamic စစ်သွေးကြွတွေကကဘူးမြို့မှာရှိတဲ့ရှီးယိုက်လူနည်းစု Muslim တွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေကြိမ်ဖန်များစွာလုပ်ခဲ့ပူပါတယ်။မိုင်းမုံလေးလုံးကိုစာခီဖျားကျောင်းအနားအာလီအဘတ်ဆေးရုံတစ်ဝိုက်ကပန်းချန်နဲ့မြုပ်ထားတာဖြစ်ပြီး၃လုံးပောက်ကွဲခဲ့တာပါ။ကြံပုံးတစ်လုံးကိုရဲကရှင်းလင်းခဲ့တယ်လို့ကဘူးရဲတပ်ဖွဲ့ပြောခွင့်ရဘာစာမူဂျာဟစ်က VUA ကိုပြောပါတယ်။မနစ်တုန်းကလည်းနော်ရုစ်နှစ်တစ်ခုပွဲတော်ကျင်းပချိန်ဒီဖျားကျောင်းနားမှာပဲလူ29ဦးသေဆုံးပြီး90လောက်ဒဏ်ရာရခဲ့ပါတယ်။အာဖဂန်နစ္စတန်မှာအရက်သားနဲ့စစ်တပ်ကသေဆုံးသူအရေအတွက်ဟာမနစ်က12ရာခိုင်နှုန်းအထိမြင့်တက်ခဲ့တယ်လို့အာဖဂန်တီးခြားလူအခွင့်အရေးကော်မရှင်စစ်တမ်းတွေအရသိရပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာပြင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကရင်ဂျာမွတ်စတင်နေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေအတွက်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုတန်ခတ်ရေးယူဖို့အမေရိကန်ထက်လွှတ်တော်မှတ်တွေကတိုက်တွန်းလိုက်ကြပါတယ်။ဆိုရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေပေါ်နိုင်ငံတကာတိုင်ဝမ်ကအကြီးအကျယ်ပြစ်တင်ရှုတ်ချနေပေမဲ့တိစာတင်ရှားတဲ့တိုးတက်မှုတွေမတွေ့ရတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ဗန်နိုင်းဝန်ကြီးစတီဗ်မန်နူချင်တို့ထံပေးပို့တဲ့စာရင်းမှာထက်လွှတ်တော်မှတ်လေးဦးကပြောဆိုထားကြတာပါ။တယ်လို့တော့မှတည်းရဲ့စာထဲမှာတော့အခြေခံလူခွင့်ရေးတွေကိုချိုးဖောက်တဲ့လုပ်ရက်တွေပေါ်အမေရိကန်ကတီးခံမှာမဟုတ်ကြောင်းပြတ်သားဖို့လိုတဲ့အတွက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်တခြားထိတ်တန့်အရာရှိတွေကိုပိတ်ဆို့တံခတ်ရေးယူဖို့တိုက်တွန်းထားပါတယ်။အမေရိကန်ရဲ့ပိတ်ဆို့တံခတ်ရေးယူမှုတွေဟာရိုဟင်ဂျာနဲ့တခြားတိုင်းရင်းသားလူနည်းစုတွေပေါ်လူခွင့်ရေးချိုးဖောက်မှုမျိုးတွေလိုအထောက်အထားတွေနဲ့အထင်ရှားတွေ့နေရတဲ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိအောင်ပြင်းပြင်းထန်ထန်သတိပေးဖို့ရည်ရွယ်ထားပေမဲ့သမ္မတဒေါ်နယ်ထရန့်ဆိုရကတော့တစုံတရာအရေးယူတာမရှိကြောင်းလည်းဖော်ပြထားပါတယ်။အမေရိကန်ဗန်နိုင်းဝန်ကြီးဌာနကတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးမြန်မာစစ်တပ်ကတပ်မှုလျောက်ကိုပြီးခဲ့တဲ့ဩဂုတ်လထဲမှာပဲအရေးယူတန်းကတ်ထားပေမဲ့ထက်လွှတ်တော်အမတ်တွေကတော့လုံလောက်မှုမရှိတဲ့ကြောင်းနိုင်ငံတကာလူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူနိုင်မှုပြဋ္ဌာန်းထားတဲ့ Magnitsky LV ရမြန်မာစစ်တပ်ကြီးကဲကိုအရေးယူပြီးအမေရိကန်မှာပိုင်ဆိုင်မှုတွေရှိရင်ထိန်းချုပ်ဖို့နဲ့ပြည်ဝင်ခွင့်တားမြစ်ဖို့လည်းတိုက်တွန်းထားတာပါ။ရင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမျက်ပြုလက်ခံမှထားတဲ့မြန်မာစစ်တပ်နဲ့မြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာမရှိတဲ့အကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူရရှိတဲ့အကြောင်းလည်းတုံ့ပြန်ပြောဆိုထားကြပါတယ်
။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံနှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေကိုရှော့ချနိုင်ရေးဆွေးနွေးဖို့အမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ရှေ့သတင်းပတ်ထဲဘေကျင်းမြို့တော်ကိုလာဖို့စီစဉ်ထားကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တီဇန်နဲ့ဗန်နာယီဝန်ကြီးစတီဗင်မနူးချင်းတို့ဟာမလ28ရက်နေ့29ရက်ရှေ့သတင်းပတ်ကြားသာပရီးနဲ့တောက်ကြံနေတွေမှာဘေကျင်းမြို့တော်ကိုလာရောက်ဖို့ရှိနေပြီးတရုတ်ဒုတိယဝန်ကြီးချုပ်လီယူဟီဟာလည်းဧပြီလဇန်မှာဝါရှင်တန်ကိုသွားဖို့ရှိတဲ့အကြောင်းတရုတ်ကူးသန်းရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရဂျိုဖန်ကပြောဆိုလိုက်တာပါ။တရုတ်နိုင်ငံရဲ့ကုန်သွယ်ရေးမှာပြုမှုဆောင်ရွက်ပုံတွေကိုပြောင်းလဲဖို့ဖိအားပေးတဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့နှစ်ထဲမှာပဲဒေါ်လာဘီလီယံ250တန်ဖိုးရှိတဲ့တရုတ်နိုင်ငံကသွင်းကုန်တွေအပေါ်အခွန်တွေတိုးမြင့်ကောက်ခံခဲ့တာကကုန်သွယ်ရေးစစ်ပွဲပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကလည်းအပြန်အလှန်အနေနဲ့ဒေါ်လာဘီလီယံ130တန်ဖိုးရှိတဲ့အမေရိကန်သွင်းကုန်တွေအပေါ် အခွန်တွေတိုးကောက်ခဲ့တာပါအမေရိကန်ကုမ္ပဏီတွေကအဆင့်မြင့်နည်းပညာတွေကိုတရုတ်ကုမ္ပဏီတွေစီကိုလွှဲပြောင်းပေးဖို့ဖိအားပေးခံနေရတဲ့လုပ်ရက်တွေအဆုံးသတ်ဖို့ကိုလည်းအမေရိကန်အစိုးရကတွန်းအားပေးနေတာဖြစ်ပါတယ်မလာနှစ်ရည်နေနောက်ဆုံးထားပြီးကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေမရခဲ့ရင်တင်းကုန်ခွန်တွေအပေါ်အခွန်100ရာခိုင်နှုန်းကနေ25ရာခိုင်နှုန်းထိတိုးမြင့်ကောက်ခံသွားဖို့သမ္မတထရန့်ကအစောပိုင်းမှာပြောခဲ့ပေမဲ့ညှိနှိုင်းမှုတွေမှာတိုးတက်မှုတွေရှိတယ်ဆိုပြီးပြီးခဲ့တဲ့လကုန်မှာပဲသတ်မှတ်ရဲကိုရွှေ့ဆိုင်ထားပါတယ်
ဗင်နီဇူလာနိုင်ငံတက်ခံကောင်းဆောင်လည်းဖြစ်ယာယီသမရဖြစ်ချင်းညာထားသူလည်းဖြစ်တဲ့ဟွာဂွိုင်းတို့ကသူ့ရဲ့ထိတ်တဲလက်တော်ရရှိသူကိုထောက်လှမ်းရေးတွေဖန်ဆီးထားတဲ့အကြောင်းပြောဆိုလိုက်ပါတယ်အရာရှိချုပ်ရောဘတ်မာရဲရိုကိုတော့ညဘက်နေမှာပဲစီနင်းဖန်ဆီးထားခဲ့တာပါလွတ်တော်အမတ်တူးဖြစ်တဲ့ဆာဂီယိုဗာဂါရာရဲ့နေအိမ်ကိုလည်းရှာဖွေခဲ့ပေမဲ့ဖန်ဆီးမှုတော့မရှိပါဘူးလက်ထောက်ဖြစ်သူဘယ်မှာရှိနေမှမသိရပဲအမြဲဆုံးပြန်လွတ်ပေးဖို့လိုတဲ့အကြောင်းလည်းတက်ခံကောင်းဆောင်ဂွိုင်းတို့ကဒီမနေ့ပဲ Twitter လူမှုကွန်ရက်ကနေတောင်းဆိုပါတယ်ဗင်နီဇူလာနိုင်ငံအကြီးအကဲဖြစ်တက်ခံကောင်းဆောင်ရဲ့လက်ရှိသမ္မတနီကိုလတ်စ်မာဒူရူကပါကြေညာထားတာပါအမေရိကန်ပြည်သူကတော့အတက်ခံကောင်းဆောင်ကိုပဲဖြစ်ဖြစ်လက်ထောက်အရာရှိတွေကိုပဲဖြစ်ဖြစ်မာဒူရူဆိုရှယ်လစ်ဝါဒီဆိုရကဖန်ဆီးမဲ့ပုံမချခဏသတိပေးထားပါတယ်တက်ခံကောင်းဆောင်ရဲ့အရာရှိချုပ်ဖန်ဆီးခံရတဲ့ပုံအမေရိကန်နိုင်ငံခြားဝန်ကြီးမက်ပွန်ပီယိုကလည်းချက်ချင်းဆိုသလိုဖြစ်တင်ရွှေ့ချလိုက်ပြီးချက်ချင်းပြန်လွတ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်
အာဖရိကတိုက်တောင်ပိုင်းသုံးနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ထဲဆိုက်ကလုန်းဤတိုင်းမုန်တိုင်းတန်တင့်သူတွေအတွက်အရေးပေါ်အကူအညီတွေပေးပို့နိုင်ဖို့နိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေကြိုးပမ်းနေကြပါတယ်။မိုဇမ်ဘစ်နိုင်ငံဗိုင်းရပ်စ်စိတ်ကမ်းမြို့ကိုဝင်ရောက်ပြီးနောက်ဆက်တွဲအိန္ဒိယဇင်ဘာဘွေနဲ့မာလာဝီနိုင်ငံတွေကိုတိုက်ခတ်ခဲ့တဲ့ဆိုက်ကလုန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးပြီးပင်ပကဘာနဲ့အဆက်ပြတ်နေတဲ့ကြေးရွာတွေမှာတော့စားနပ်ရိက္ခာတွေကိုရဟတ်ရင်နဲ့ချပေးနေရတာပါ။တနအီကီလိုမီတာ180နှုန်းနဲ့တိုက်ခတ်ခဲ့တဲ့ဤတိုင်းဆိုက်ကလုန်းဟာအာဖရိကတောင်ပိုင်းမှာဆယ်စုနှစ်ပေါင်းများစွာအတွင်းထိခိုက်မှုအများဆုံးလည်းဖြစ်ခဲ့ပါတယ
်ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ပြောပြသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုင်းနားဆင်ရပါမယ်ရခိုင်ပြည်နယ်မင်းပြားနယ်မြောက်ဦးမြို့နယ်အစပ်မှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားစစ်ရေးတင်းမာမှုတွေကြောင့်ဒေသခံပြည်သူတွေထိတ်လန့်နေပြီးလက်တလောအားဖြင့်ရွာသား3000လောက်နေရပ်ကနေတင်ရှောင်နေကြရပါတယ်။ဒေသရင်းကျေးရွာတွေမှာမြန်မာစစ်တပ်ကဝင်ရောက်ရှင်းလင်းရှာဖွေတာတွေကျေးရွာသားတွေကိုဖမ်းဆီးတာတွေလုပ်နေတယ်လို့ဆိုကြပေမဲ့မြန်မာတပ်မတော်တာဝန်ရှိသူတွေကတော့ဒီဆွတ်ဆွဲချက်တွေကိုညှင်းဆန်ပါတယ်။ VOA သတင်းတောက်ကိုနိုင်ကွန်းအိမ်စုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
မြန်မာစစ်တပ်နဲ့ AA လက်နက်ကန်ဖွဲ့တွေကြားစစ်ရေးတင်းမာမှုတွေကြောင့်မင်းပြားနဲ့မြောက်ဦးမြို့နယ်ဆက်ပန်းမြောင်းနဲ့မြူချောင်းကျေးရွာတွေကနေထွက်ပြေးလာတဲ့စစ်ရှောင်ရွာသား3000ခန့်ဟာပန်းမြောင်းရွာကဖုန်ကြီးကျောင်း3ကျောင်းမှာခိုးလုနေရတယ်လို့ဖြေဖုံတင်ကျောင်းဆရာတော်ဦးပညာဝန်သားကမိန့်ပါတယ
်။ရှင်များတော့ဘုံကျောင်းကြီးမှာစစ်ရှောင်ကနေထွက်တော့အောင်မင်းရောင်းကျောင်းနဲ့ပြည်ပြည်တဲ့လူကျောင်းနဲ့အကုန်လုံးကပန်းမြောင်းမှာကိုစစ်ရှောင်ကဝတ်တုကပါဝစီနေဖြစ်တယ်ပေါ့။သူတို့ကစစ်တော်တွေကဗလန်နေကြည့်တယ်လေ
ဒီရွာသားတွေဟာမလ၁၉ရက်မနေ့ကရောက်ရှိလာတဲ့စင်းရလို့ဆရာတော်ကမိပါတယ်။တမတော်အနေနဲ့ရွာသွင်းဝင်ရောက်၆လပြစ်ခတ်နေလို့ရွာသားတွေတင်းချောင်နေရတာဖြစ်ကြောင်းပန်းမြောင်းရွာသားဥဖေဆန်းကပြောပါတယ်
။ကျွန်တော်တို့ရွာထဲမှာစစ်တပ်ကလာပြီးတော့အင်းအေးတွေရှိရဆိုပြီးတော့ရွာကို၆ပြစ်တယ်။ဒါကတော့ရွာထဲမှာကဘယ်သူမှလည်းမရှိဘူးရွာသားတွေပဲရှိတာ။ဟိုရွာသားတွေကကြောင်းလန်းပြီးတော့ခိုးခြင်းနဲ့တူးထားရတယ်။မနေ့ပြန်နဲ့ရှင်းချောက်တဲ့ရွာသားတွေကိုပြီးတော့လက်ပြမှုနဲ့တွင်းထုတ်ကိုပြစ်ခတ်နေပါညာပြောတယ်။ရွာနာမှာလည်းလက်နက်ကြီးတွေကြားရောက်ပြီးတော့အင်းတွေပြက်ကြည့်တာတွေရှိနေကြများလူတွေလည်းအထူးသိတွေရှိပါတယ်ရွာသားတွေကအကုန်လုံးကြောက်လန့်ပြီးခုံကြီးကျောင်းတွေမှာပြစ်ကုန်နေရပါတယ်ခင်ဗျာ
စစ်ဆောင်တွေဟာရွှေဘောင်တင်ကျောင်းမှာ2000အောင်မင်္ဂလာကျောင်းနဲ့ပရိယတိတက္ကသိုလ်ကျောင်းမှာ1000ရှိနေပြီးရေရှည်စားတောက်နေထိုင်ရေးတွေအခက်တွေ့နိုင်တယ်လို့ကုညီပေးရေးဖွဲ့ဝင်တွေကပြောပါတယ်မလ19ရက်နေ့ကမြန်မာစစ်တပ်ကနေပန်းမြောင်းကျေးရွာထဲကိုဝင်ရောက်လာပြီးရွာသားရာချီကိုလည်းအဲ့ဒီနေ့မှာဖမ်းဆီးစစ်ဆေးခဲ့ပြီးအဲ့ဒီထဲက၄ဦးကိုပြန်မလွှတ်သေးဘူးလို့ရွာသားဥဖေးဆန်းကပြောပါတယ်
။တနက်နေ့လက်ကြည့်တော့ရှင်းလင်းနေရရှိတဲ့ကလေးတောင်လေးတယောက်မှဆိုရင်လက်တကြီးကြည့်ကြည့်တော့ရခင်ဗျာ။ကျွန်တော်တို့သံမြောင်းအုပ်စုမြောက်မြို့နယ်ဘက်ကဟိုဘုံကျောင်းအုပ်စုအဲ့ဒီအုပ်စုပေါင်းလို့တော့လူပေါင်းတရာနဲ့သူ့ခြေတရာငှက်စီဝန်ကျန်တော့ပန်းထွက်တယ်ဒီက။သူတို့ကဤရွယ်ကုန်လုံးချက်ပြီးတော့သူတို့နေလန့်တယ်။ပြီးတော့ဟိုလက်တဲ့သူကလည်းပြန်လာလိုက်တယ်။ညာကြံခဲ့တဲ့သူကလက်ရောက်ပဲကြံခဲ့တယ်။သူတို့တွေကတော့အခုတတိပြန်လာတဲ့ပြီခင်ဗျာ။
မြူချောင်းကြီးရွာကဥခင်မောင်ကျိုးအိမ်မောင်နဲ့ပန်းမြောင်းကြီးရွာကစိုးဝင်းနိုင်မောင်မြစ်သူတို့ကိုအေအေဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့အစိုးရသားကဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့သူကဆိုပါတယ်။အဖမ်းဆီးခံရတဲ့ပန်းမြောင်းကြီးရွာသားစိုးဝင်းနိုင်ရဲ့အမေဖြစ်သူကတော့သူ့သားကိုဘယ်နေရာမှာဖမ်းဆီးထားတာမသိရှိသေးဘူးလို့ဆိုပါတယ်
။ဖမ်းထားတာနေရာကိုလည်းမသိပါ
တိရခန်တွေကနေမြန်မာစစ်တပ်ကရွာတွင်ဝင်ရောက်ပစ်ခတ်ဖမ်းဆီးမှုတွေလှုပ်ဆောင်နေတယ်လို့ပြောဆိုနေတဲ့အပေါ်မှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်သမတော်ပြောခွရဘူမူကြီးဝင်းစော်ဦးကတော့အခုလိုညင်းဆိုပါတယ
်ဖမ်းဆီးထားတာမရှိပါဘူးခင်ဗျကျွန်တော်တို့အဲ့ဒီပန်းကြောင်းမှာမရှိဘူးခင်ဗျ။ဟိုအဲ့အရင်နဲ့ပတ်သက်ပြီးတော့လေဟုတ်လား။အေးတောင်းကျမ်းလူတွေကပြစ်လို့ဆိုပြီးတော့မှတန်ရသွားတဲ့ကောင်လေးအဲ့မှာတယောက်ရှိတယ်လူငယ်လေးတယောက်။အဲ့အရင်သတင်းထုတ်ပြန်ပြီးဖြစ်တယ်ခင်ဗျ
။မလာဆက်စီရနေ့ကလည်းမြောက်ဦးမြို့ပေါ်လက်နက်ကြီးနဲ့လက်နက်ငယ်တွေပြစ်ခတ်မှုဖြစ်ပွားခဲ့ပြီးဒေသခံ6ဦးခန့်တန်ရာရရှိခဲ့ပါတယ်။တမတော်ဘက်ကတော့ရခိုင်လက်နက်ကန်အေးအေးဖွဲ့ကနေမြောက်ဦးမြို့ပေါ်အိမ်တွေကနေနေရာယူပြီးလုံခြုံရေးယူပြီးပြန်လာတဲ့တမတော်ကိုပြစ်ခတ်ခဲ့လို့ပြစ်ခတ်တက်ကတ်မှုတွေဖြစ်ပွားတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်။ရခိုင်တပ်မတော်ဘက်ကတော့မြောက်ဦးမြို့ပေါ်မှာသူတို့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ညင်းဆိုထားပါတယ်။အမျိုးသားပြန်လည်တင်းမြရေးနဲ့ငင်းချမ်းရေးပူဇာနာ NRPC နဲ့ NC လက်မှတ်ရေးသွင်းမရှိသေးတဲ့တိုင်းဒေသနဲ့ကရှစ်ဖွဲ့တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးနေတဲ့တချိန်တည်းမှာပဲ။တစ်ဖက်မှာလည်းရခိုင်ပြည်နယ်အတွင်းမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေကမရတတ်နိုင်သေးသလိုတိုက်ပွဲကျိုးဆက်ကြောင့်ဒေသခံ 1,000 ကျော်စစ်ဘေးသိမ်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ။
ဘရာရှင်များရှင်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစိုးရနောက်တပ်မတော်တာဝန်ရှိသူတွေအကြားညဉ့်ညံရေးအတွက်ဆွေးနွေးတာတွေရှိနေပြီမဲ့လို့လဲတိုက်ပွဲတွေကပြင်းထန်နေသေးပါတချိန်ထဲမှာပဲတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အပါအဝင်ညဉ့်ညံရေးလုပ်ငန်းစဉ်အပေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တန်တရာသဘောထားတွေကလည်းထွက်ပေါ်နေပါတယ်ညီညာရေးဆွေးနွေးမှုတွေတိုးတက်မှုရဖို့လက်ရှိလုပ်ငန်းစဉ်မှာအပြောင်းအလဲတွေလုပ်ဖို့လိုအပ်နေပါပြီလားချင်းကနိုင်မဲ့နီလန်းအစ်စ်တွေဘာရီများရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ wormis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ
။ခုလာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပြရစေရှင်။အခုတနင်္လာနေ့တိုင်းဝင်ကြီးနှစ်ဦးတာဝန်ကနှုတ်ထွက်အနားယူသွားတာကိုလည်းကြည်ကြရအောင်ပါ။အဂရိလိုက်စားမှုနဲ့တနင်္လာနေ့တိုင်းဝင်ကြီးချုပ်အရေးယူခံရပြီးတဲ့နောက်သိမ့်မကြခဲ့မှာပဲအခုတနင်္လာနေ့တိုင်းထဲကပဲနောက်ထပ်ဝင်ကြီးနှစ်ဦးတာဝန်ကအနားယူသွားပြန်ပါတယ်။အခုလိုတာဝန်ကအနားယူသွားကြတာဟာဝင်ကြီးချုပ်ရဲ့အမှုနဲ့သက်ဆိုင်နေမလားဆိုတာကိုတော့သေချာမသိရသေးပဲဝင်ကြီးနှစ်ဦးကိုတပြိုင်တည်းအနားယူခွင့်ပြုလိုက်တာကမေခွန်းထုတ်စရာဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုကောင်းဆန်ဟိန်ကပြောပြမှာပါရှင်။
တင်နိုင်တိုင်းကစီမကိနဲ့ပဏာယေးဝင်ကြီးလျှက်စစ်ဆွဲရင်ဝင်ကြီးနှစ်ဦးကိုမက်စလာ19ရက်နေ့ကနိုင်ငံတော်သမ္မတရုံးကနေနှုတ်ထွက်ခွင့်ပြုကြောင်းထုတ်ပြန်ချက်တစ်စောင်ကိုထုတ်ခဲ့တာပါ။ဝင်ကြီးနှစ်ဦးဘာအကြောင်းအရာနဲ့နှုတ်ထွက်ခွင့်ပြုလဲဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာဖော်ပြမထားပါဘူး။တင်နိုင်တိုင်းဝင်ကြီးချုပ်ဟောင်းဒေါ်လဲလက်မော်အဂရိလိုက်စားမှုနဲ့ပတ်သက်ပြီးဒီဝင်ကြီးနှစ်ပါးလဲသက်ဆိုင်နေတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။တနအိတိုင်းပလောမြို့ကလွတ်တော်ကိုယ်စားလှယ်ဦးကျော်မင်းကတော့ဒီဝင်ကြီးတွေဟာကျမရဲ့အရာအနားယူတာဖြစ်တယ်လို့အခုလိုပြောပါတယ်။
ဘာဖြစ်လို့လဲဘာဖြစ်လို့လဲဆိုတော့ဝေါ်ကြီးတပါတော့ဒီဟာအနေပြီးမှပြတာကတော့သူကျမကြီးမကောင်းလို့အဲ့အတွက်နှုတ်ထွက်တယ်ဆိုတဲ့နေသားမျိုးဆက်တယ်လေဆိုတဲ့နေသားမျိုးပြောနေတယ်ကြာအဲ့အတွက်ကိုကျွန်တော်တို့ကဒီပုံမှန်မှုပြည့်ကျွန်တော်တို့ဟိုမက်ချ်ဘာမှပြေးစရာမရှိဘူးလို့ပဲကျွန်တော်ပြောမှာပေါ့
အခုလိုဝေါ်ကြီးနှစ်ဦးကိုမိတို့သဘောဆန္ဒအလျောက်ရဒူးမှနှုတ်ထွက်ခွင့်ပြုတယ်ဆိုတဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးဒေသခံတွေကဘဝေမချမှုတွေလည်းရှိနေတာပါထဝယ်ဒေသခံတို့ဖြစ်တဲ့ဦးတန်ဝင်းကတော့သူ့ရဲ့အမည်ကိုအခုလိုပြောပါတယ်
ကျမကြီးကဘာဖြစ်လို့တချိန်လေးနဲ့ဆင်းနေကြတာလဲဒီချိန်မှာမှကျမကြီးမကောင်းတော့တာ
လားအင်းအင်းပြီးတော့ကောင်းလေ
ဗျတကယ်တော့ကျွန်တော်တို့ကပြည်သူလူထုသူတို့ကအစိုးရတစ်ခုဖြစ်လာပြီဆိုလို့ရှိရင်တာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့အဲတာဝန်ဆက်လက်မချမ်းဆောင်နိုင်တော့အကြောင်းသူတို့ကအကြောင်းကတည်းကမှန်မှန်ကန်ကန်ပြောပြတာဗျ information တချို့ကျွန်တော်တို့အမှန်တကယ်မှန်ပွင့်လေးလေးမပြောကြပဲနဲ့လေဟိုအေဗိုမေးကြီးကျွန်တော်ယုံကြည်မှုအားနည်းတယ်ဗျတမန်ကြီးကဆိုတဲ့ပုံမှာသူတို့ရဲ့ဖြတ်သိလို့တော့မှဖြတ်သွားကြတာ
နိုင်ငံရေးလေတာတုံးသက်သူဒေါက်တာရမျိုးသိန်းကတော့အခုလိုကိစ္စမျိုးတွေကိုပြည်သူလူထုကိုပွင့်လင်းမြင်သာအောင်ချပြဖို့လိုတယ်လို့တုံးသက်လိုက်ပါတယ
်တောင်ကနေနှုတ်ထွက်တာပဲဖြစ်ဖြစ်ရက်ဆဲတာပဲဖြစ်ဖြစ်လုံးတဲ့အခါမှာဟိုမဲဆန္ဒရှင်ပြည်သူလူထုကိုပွင့်လင်းမြင်သာမှုရှိရှိနဲ့အသိပေးနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့တော့လက်ရှိဒီတနေ့လာတိုင်းဒေတာကြီးအစိုးရအဖွဲ့ဝင်ကြီးနှစ်ဦးကိုဟောဟိုတာဝန်ကနေနှုတ်ထွက်ခွင့်ပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေပဲ
အလားတူပေါ့လေဒီပွင့်လင်းမြေသာမှုရှိရှိနဲ့အကြောင်းရင်းကိုထုတ်ပြန်နိုင်မယ်ဆိုရင်ဒါဟာကောင်းမွန်တဲ့အစိုးရတရက်ရဲ့ဟိုကျန်ရင်လက္ခဏာတစ်ခုနဲ့ပြည့်စုံတယ်လို့ပြောလို့ရပါတယ်တင်တိုင်းတိုင်းဝန်ကြီးချုပ်ကအခရီးလိုက်စားမှုနဲ့အရေးယူဆောင်ရွက်တာကိုနိုင်ငံရေးအတိုင်းဝိုင်းနဲ့လေးလံဆောင်ကြည့်သူတွေကလက်ခံကြပြီးချနဲ့တိုင်းနဲ့ပြည်နယ်တွေကိုလည်းစစ်စစ်အေးအေးယူဖို့တိ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ူသွားတဲ့အကြောင်းကိုကောင်းဆန်ဟင်းပြောပြသွားတာပါအခုတခါတော့လူခွင့်ရေးအဖွဲ့ကထုတ်ပြန်လိုက်တဲ့လူကုန်ကူးမှုအစီရင်ခံစာတွေကလူကုန်ကူးခံနေခဲ့ရတဲ့ဆိုတော့မြန်မာအမျိုးသမီးတွေရဲ့အခြေအနေကိုအလှည့်ပေးပါရစေမြန်မာနိုင်ငံကအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုသူတို့သမီးတွေအဖြစ်နဲ့အိန္ဒိယတရုတ်နိုင်ငံတဲကိုလူကုန်ကူးခံရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့မိမောင်းထိုးပြတဲ့အစီရင်ခံစာတစ်စောင်ကိုနိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ထုတ်ပြန်လိုက်ပါတယ်အထူးသဖြင့်ကချင်နဲ့ရှမ်းပြည်မြောက်ပိုင်းကအမျိုးသမီးတွေလူကုန်ကူးခံရတဲ့အခြေအနေတွေဟာစိုးရိမ်စရာဖြစ်နေပြီးနှစ်နိုင်ငံအစိုးရတွေအနေနဲ့ဒီလိုလူကုန်ကူးမှုတွေကိုရပ်တန့်ဖို့ပြက်ကွက်နေတယ်လို့ HRW ကထောက်ပြထားပါတယ်ဒီနေ့အစီရင်ခံစာမိတ်ဆက်ပွဲကိုကိုရိုင်းတွားရောက်သတင်းယူခဲ့တဲ့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
မြန်မာနိုင်ငံအတွင်းလက်နက်ကင်ပရိပခါတွေလောက်ကင်ခွင်လန်းရှာပါမှုတွေကြောင့်အင်းကြီးချင်းနိုင်ငံတွေကိုအလုသွားလုပ်ဖို့ကြိုးစားကြတဲ့သူတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေဟာလူကုန်ကူးမှုရဲ့တားကောင်ဖြစ်ကြရတယ်လို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အစိုးရကစားရေးသားပြုစုသူဟီတာဘားကပြောပါတယ်။ကချင်နဲ့ရှမ်းမြောက်ပိုင်းကမျိုးသမီးတွေနဲ့ကလေးငယ်တွေဟာလင်းမိုင်းဆိုင်ရာကြေးကျွနေအဖြစ်ရောင်းစားခံရတဲ့အခြေအနေတွေကို3နှစ်လောက်အချိန်ယူပြီးအစိုးရကစားရေးသားခဲ့တာပါ။ဒီဒေတာတွေမှာဘလို့အခြေအနေမျိုးနဲ့မျိုးသမီးတွေနဲ့ကလေးငယ်တွေရောင်းစားခံရတဲ့အခြေအနေဆိုးဆိုးရွားရွားကြုံနေရတာလဲဆိုတာကိုသူကအခုလိုရှင်းပြပါဗျ
။ So part of the problem is definitely that law enforcement both in Myanmar and China
ဒီကျေးဇူးနာရဲ့တစိတ်တစ်ပိုင်းကတရုတ်နဲ့မြန်မာနှစ်နိုင်ငံစလုံးမှာဒီကိစ္စကိုအလေးနက်ထားပြီးတော့ရေးယူကန်တွယ်ဆောင်ရွက်မှုမရှိတဲ့ကိစ္စပါ။ဒါ့အပြင်ဒီလူကုန်ကူးမှုတွေကိုဖြစ်စေတဲ့အဓိကအကြောင်းရင်းနှစ်ချက်ရှိနေပါတယ်။တစ်ချက်ကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာစစ်ပွဲတွေနဲ့အိုးအိမ်စွတ်ကွာထွက်ပြေးနေကြတဲ့အခြေအနေတွေကြောင့်လူတွေအတိတ်ဒုက္ခရောက်နေကြရတဲ့ကိစ္စပါ။နောက်တစ်ချက်ကတော့တရုတ်နိုင်ငံမှာကြားမအရေးအတွက်မညီမျှတဲ့အချက်ပါတရုတ်နိုင်ငံမှာအမျိုးသားတွေကအမျိုးသမီးတွေထက်တန်း30ကျော်40လောက်ကိုပိုများနေတော့အဲ့ဒါကဒီသရိုးသမီးရှာဖို့ခက်လာတဲ့အခြေအနေဖြစ်နေတာကြောင့်ပါပဲ
မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမရောလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားမပါဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကချင်နဲ့ရှမ်းမြောက်ပိုင်းဒေသတွေမှာစစ်ပေးတန်းဆောင်ရသူကထောင်ပေါင်းချီရှိနေပြီးအဲ့ဒီလိုစစ်ဆောင်စကားနေပါရှိရဲ့အမျိုးသမီးနဲ့ကလေးငယ်တွေဟာလူကုန်ကူးမှုတားကောင်ဖြစ်ဖို့လွယ်ကူလေးရှိကြတာပါဒီပြဿနာတွေခြေတဲ့ပြက်ပြက်ရှိနေပေမဲ့လို့လူတွေရဲ့စိတ်ဝင်စားစောင့်ကြည့်မှုကတော့နေပါလွန်းတယ်လို့ဟီတာဘားကပြောပါတယ်
So I think that it's important to highlight this issue.
ဒီကိစ္စကိုမိမောင်းထိုးပြဖို့အင်မတန်အရေးကြီးတယ်လို့ထင်ပါတယ်။နှစ်စဉ်နှစ်တိုင်းမျိုးသမီးတွေယာနဲ့ချီလူကုန်ကူးခံနေရပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေဆူဆူဝါဒုက္ခခံစားနေကြရတာပါ။ဒါမဲ့လို့ဒီကိစ္စကိုလူတွေကောင်းကောင်းမသိကြသလိုစိတ်ဝင်စားမှုလည်းသိပ်ပြီးတော့မရှိကြပါဘူး
။အင်ကြီးချင်းတရုတ်နိုင်ငံတဲကိုဇနီးမယားတွေအဖြစ်အလုံးမတူပဲရောင်းစားခံရသူတွေအရေးအတွက်ကိုတိတိကျကျမသိနိုင်ပေမဲ့လို့ဒီပြဿနာခြေခြေပြင်းပြန်ဖြစ်နေရဆိုတာကိုတော့သူတို့ရဲ့လေးလာတွေ့ရှိချက်အရအခိုင်အမာပြောနိုင်တယ်လို့လည်းဟီတာဘားကပြောပါတယ်။မြန်မာနိုင်ငံကအမျိုးသမီးတွေဟာတရုတ်မျိုးသားတွေအတွက်ကလေးမွေးဖွားပေးဖို့အသုံးချခံနေရကြောင်းဒီအခြေအနေတွေကနေလွတ်မြောက်လာတဲ့အမျိုးသမီးတွေရှိသလိုနေရမပြန်နိုင်တဲ့အမျိုးသမီးတွေရှိနေတဲ့အကြောင်းတချို့ကတော့ဆက်စုနှစ်တစ်ခုနီးပါးလောက်လင်းမိုင်းဆိုင်ရာအကျုံပြုခံရတယ်ဆိုတာကိုဒီအစိုးရခန်းစာမှာမိမောင်းထုတ်ပြထားပါတယ်။ပြန်လဲလွတ်မြောက်လာသူတွေဆိုရင်လဲသူတို့ကြုံရတဲ့အခြေအနေတွေကြောင်းလူမှုအတိုင်းဝိုင်းထဲမှာအထင်သေးခံရတာတွေမျက်ကွယ်ပြုခံရတာကြီးကြောင့်ပြန်လဲဝန်ဆက်နိုင်ဖို့ဆိုတာအခက်အခဲတွေများပြားကြုံရတယ်ဆိုတာကိုလည်းစာမင်းသာတရားကျော်ပါတဲ့ HRW ရဲ့ဒီနေ့အစီအစဉ်ကစားမှာထောက်ပြထားပါတယ်။တရုတ်ရဲ့ကလေးတယောက်မူဝါဒကြောင့်မြန်မာနိုင်ငံအပါဝင်အင်ဂျီနိုင်ငံတွေမှာရှိတဲ့အမျိုးသမီးတွေကလည်းတရုတ်နိုင်ငံသားတွေရဲ့ဇနီးမယားတွေဖြစ်နေရောင်းစားခံရတဲ့ဖြစ်ရပ်တွေကြဲကြဲပြန့်ပြန့်ရှိနေရလို့ HRW ရဲ့အမျိုးသမီးအခွင့်အရေးဆိုင်ရာယာယီပူးတွဲညွှန်ကြားမှုဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့အစိုးရကစားကိုရေးသားသူလည်းဖြစ်တဲ့ဟီတာဘားကပြောဆိုသွားပါတယ်
လူခွင့်ရေးဖွဲ့ကထုတ်ပြန်လိုက်တဲ့အမျိုးသမီးတွေဘာကြောင့်လူကိုကူးခံရသလဲဆိုတဲ့အကြောင်းကိုစောထက်ပြောပြခဲ့တာပါတဆက်တည်းနိုင်ငံတကာသတင်းလွှာတစ်ပုဒ်မှလည်းအမျိုးသမီးခွင့်ရေးဆိုင်ရာသတင်းလွှာကိုပဲရွေးချယ်ထားပါတယ်ရှင် အမျိုးသမီးတွေကိုဒဏ်တူအခွင့်ရေးပေးပြီးခွဲခြားဆက်ဆံခံရမှုကနေအကာအကွယ်ပေးထားတဲ့အပေါ်အရင်ဆိုဗီယက်ကနေနောက်ပိုင်းမှာရုရှားအဖြစ်ပြောင်းလဲခဲ့တဲ့အမျိုးသားနိုင်ငံရေးသမားတွေကဆယ်စုနှစ်ပေါင်းများစွာဂုဏ်ယူနေခဲ့ကြပါတယ်။ဒါပေမဲ့ရုရှားအမျိုးသားတွေနဲ့အမျိုးသမီးတွေကြားလစာကွာဟချက်ကြီးမားနေတာကို CNN တွေမှာဖော်ပြနေကြပါတယ်။2019ခုနှစ်မှာအာဏာပိုင်တွေကအိမ်တွင်းအကြမ်းဖက်မှုအတွေ့ပြစ်ဒဏ်ကိုလျှော့ချပြီးပေးလိုက်တဲ့နောက်မှာလည်းအိမ်တွင်းအကြမ်းဖက်မှုကလည်းနောက်ထပ်ပြဿနာကြီးတစ်ရပ်ဖြစ်ပါတယ်။ရုရှားနိုင်ငံတွေကအမျိုးသမီးအခွင့်အရေးအခြေအနေတွေကိုရုရှားလူခွင့်ရေးလှုပ်ရှားသူတွေအိမ်တွင်းအကြမ်းဖက်မှုကျူးလွန်ခံရသူတွေရဲ့ဆွေမျိုးတွေနဲ့တွေ့ဆုံပြီး VOA သတင်းတောက် Ego Sick Hanika ကမော်စကိုမြို့တော်ကနေသတင်းပေးပို့ထားတာကိုတော့မတ်သိန်ကြီးထိုက်ကပြောပြမှာပါရှင်
။ဒီကနေ့ခေတ်ရုရှားနိုင်ငံရေးသမားတွေကအရင်ဆိုဗီယက်လူဟောင်းတွေလိုပဲနိုင်ငံရဲ့အမျိုးသမီးတွေကိုအမွှန်းတင်ပြောဆိုကြပြီးသူတို့ကိုပံ့ပိုးပေးဖို့ကာကွယ်ပေးဖို့လည်းကတိပြုကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကအခုလိုပြောပါတယ်
Трудно представить историю развития нашей страны.
Тужон ပြောင်းလို့တဲ့ရုရှားအမျိုးသမီးတွေရဲ့အပြုသဘောဆောင်တဲ့ပါဝင်မှုမရှိဘဲကျွန်တော်တို့နိုင်ငံရဲ့ဖွံ့ဖြိုးမှုတမိုင်းကိုပုံဖော်နိုင်ဖို့ခက်ခဲပါတယ
်။ဒါပေမဲ့လည်းရုရှားကအမျိုးသမီးတွေရဲ့အခြေအနေဆိုင်ရာတရားဝင်စည်းရင်းစရာတွေအရာတော့ကြားမှဒန်းတူကွင်းအပေါ်အစိုးရရဲ့မူဝါဒတွေတိုးတက်ဖို့လိုအပ်နေတာကိုတွေ့ရတယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။အမျိုးသမီးအခွင့်အရေးလှုပ်ရှားသူအယ်လီနာပိုပိုဗာကအခုလိုပြောပါတယ
်ဆရဂျီ21 practically million
ချွတ်ချုံကျဆင်းရဲမွေးတည်တဲ့အခြေအနေနဲ့နေနေကြတဲ့လူ20တန်းတဲ့က68ရာခိုင်နှုန်းကအမျိုးသမီးတွေပါအမျိုးသားနဲ့အမျိုးသမီးလစာကွာဟမှုက28ရာခိုင်နှုန်းကနေရာနှုန်း30ကျားမှရှိပါတယ
်အိမ်တွင်းအကြမ်းဖက်မှုကိစ္စကလူ့အခွင့်အရေးလှုပ်ရှားသူတွေအထူးစိုးရိမ်နေတဲ့ကိစ္စတစ်ခုပါမိသားစုအရင်အခြားတဦးအပေါ်ပထမဆုံးအချိန်ကိုဒီလက်ရောက်ရိုက်နှက်မှုကိုထောင်ဒဏ်အစားငွေဒဏ်အဖြစ်ပြောင်းလဲအပြစ်ပေးဖို့2018ခုနှစ်မှာရုရှားလွှတ်တော်ကပြဋ္ဌာန်းခဲ့ပြီးအိမ်တွင်းအကြမ်းဖက်မှုပြစ်ဒဏ်ကိုလျှော့ချခဲ့တာပါအမျိုးသမီးအခွင့်အရေးလှုပ်ရှားသူအလီနာပိုပိုဗာကအခုလိုပြောပါတယ
်စရိတ်ညင်းစင်ပြားရုရှား имеет общий бюджет
အကြမ်းဖက်အဖြစ်တော့ရုရှားမိသားစုတွေကအသုံးစိတ်ကိုအတူမျှပြီးတုံးကြတာပါဆိုတော့စဉ်းစားကြည့်ပါယောက်ျားကမိန်းမကိုရိုက်ပြီးမိန်းမပတ်စံနဲ့ဒဏ်ကြေးပေးမယ်ဆိုရင
်ဒီဥပဒေစတင်ကျင့်သုံးပြီးနောက်ပိုင်းရဲကိုတိုင်တဲ့အိမ်တွင်းအကြမ်းဖက်မှုအရေးအတွက်ကထက်ဝက်ကျဆင်းသွားတယ်လို့အစိုးရကပြောပါတယ်အမျိုးသမီးတွေတရားဥပဒေကြောင့်အရာလုံမှာကိုဥပဒေတစ်ကအာမပေးဘူးလို့လဲကြွန့်ကျင်သူတွေကယုံကြည်ကြပါတယ်အိမ်တွင်းအကြမ်းဖက်မှုဒဏ်ခံခဲ့ရသူအမျိုးသမီးရဲ့မိခင်ဖြစ်တဲ့အနာဘာဘာကအခုလိုပြောပါတယ
်ကဒနာပရီခိုဒစ်ကမ်နီဝစနီယေယူတက်ယာဗနဗီဂျူ
အမမရဲ့သူ့ကိုကောင်းကောင်းတွေ့ရပါတယ်ကျမကသူ့ကိုဖတ်ထားသူကကျမကိုပြန်ဖတ်ထားပါတယ်ကျမရဲ့တူရီတော်သမီးလေးပ
ါခင်မွန်းဖြစ်သူကဓာတ်နဲ့58ချက်ထိုးခံခဲ့ရတဲ့အသက်28နှစ်အရွယ်သမီးဖြစ်သူအယ်လီနာကအသက်9နှစ်အရွယ်သားဖြစ်သူလက်ပေါ်မှာဆုံးပါခဲ့ရတာလို့လဲအနာဘာဘာကပြန်ပြောပြပါတယ
်။ И никто не пресекает это.
Какое? တရားဝင်လူတက်ခွင့်ရှိနေပါတယ်။ဘယ်သူမှမတားပါဘူး။ဘလို့တရားစီရင်ရေးမျိုးပါလဲရှင်
။အယ်လီနာကိုရရဆက်ဆက်မတက်ဖြတ်ခင်လေးလအလိုတုန်းကယောက်ျားဖြစ်သူကပထမဆုံးအချိန်ဓာတ်နဲ့ထိုးတာမှာအနာပိုင်တွေကိုဖုံးဆက်ပေမဲ့လစ်လျူရှုခဲ့တာလို့မိခင်ဖြစ်သူကပြောဆိုပြီးတမိဖြစ်သူသိရတာကပြစ်ဒဏ်ကြီးလေးမှုမရှိတဲ့ဥပဒေအသင့်နဲ့ရဲရဲတုံ့ပြန်ကင်တွယ်မှုကြောင့်လို့အပြစ်ဖို့ပါတယ
်။ Вот мне такой нужен закон, чтобы у меня была охранная
группа. ကာကွယ်ပေးမဲ့ဥပဒေလိုပါတယ်။ဒါမှလည်းကျမနဲ့ကျမအမေရဲ့အသက်အန္တရာယ်ကိုမစိုးရိမ်ပဲဒီလူသက်သမားကိုလည်းရှောက်ပုံးနေစရာမလိုဘူးပေါ့။
အိမ်တွင်းအကြမ်းဖက်မှုဆိုင်ရာ website တစ်ခုအရတော့ရုရှားနိုင်ငံမှာနှစ်စဉ်အိမ်တွင်းအကြမ်းဖက်မှုကျူးလွန်ခံရသူအမျိုးသမီး16တန်းကျော်ရှိတယ်လို့ဖော်ပြပါတယ်။ဒီထဲက10ရာခိုင်နှုန်းပဲရဲကိုတိုက်မာတယ်။ကျန်တဲ့သူတွေရဲ့အမှုတွေကတော့မပေါ်ကြပါဘူးရှင
်။မတ်တင်ကြီးထိုက်ပြောပြခဲ့တာပါရှင်။ VOA ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်မတ်လ21ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 1595လိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာတော့ကျန်းမာရေးအစီအစဉ်ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
RCSS ကဖန်သွားတယ်အထောက်ထားတော့ရတာတယောက်က memory stick တစ်ခုပေါ့နော်ဖရရတဲ့အတွက်ကြောင့်မလို့ကျမတို့ရောင်းမှလာပေးတယ
်မန်လီရွာသားတွေကို RCSS ဆက်ဆက်စီကဖန်သွားတာကိုပြန်လွှတ်ပေးဖို့တအောင်မျိုးသမီးအဖွဲ့ TWO ကတောင်းဆိုတာနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်းကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရမှာပါဒီတစ်ပတ်မှာတော့ကြောက်ကတ်ကျမ်းမာရေးအကြောင်းအပိုင်းနှစ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ကြောက်ကတ်ကိုမထိခိုက်အောင်ကြောက်ကတ်အားနည်းစေမယ့်အရာတွေကိုကြိုတင်ကာကွယ်နိုင်ဖို့ဖြစ်လာရင်လည်းကြိုတင်သိနိုင်ဖို့ဆောင်ရန်ရှောင်ရန်တွေအကြောင်းကြောက်ကတ်နဲ့စီလံကြောင်းခွဲစိတ်အတူခုဒေါက်တာကျော်မြင့်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင
် Okay ကြောက်ကတ်နဲ့စီလံကြောင်းခွဲစိတ်အတူခုဆရာဝန်ကြီးဒေါက်တာကျော်မြင့်ခင်ဗျာကျွန်တော်တို့မတ်လ14ရက်နေ့တုန်းကကြာရောက်ခဲ့တဲ့ကမ္ဘာကြောက်ကတ်နေ့အတွက်ဒီခဲ့တဲ့အပတ်တုန်းကဆရာကြီးကြောက်ကတ်အားနည်းစေတဲ့အကြောင်းရင်းတွေနဲ့ဒါတွေကိုကြိုတင်သိဖို့ကုသနိုင်ဖို့ပြောခဲ့ပြီးကာကွယ်အပိုင်းအတွက်တော့ဆရာကြီးချက်စီတဲ့ဒီစီဂျိုနဲ့သွေးတိုးမဖြစ်ရေးကိုပဲပြောပြခဲ့ပါတယ်ဆရာကြီးဒါကြောင့်ဒီတစ်ခေါက်တော့ဆရာကြီးကျန်တဲ့ကာကွယ်အပိုင်းတွေကိုဆက်ပြောမှာဖြစ်တဲ့အတွက်ဖြစ်စီတဲ့အကြောင်းရင်းနောက်တစ်ခုဖြစ်တဲ့ကြောက်တယ်တာနဲ့ပတ်သက်ပြီးတော့ဘယ်လိုကာကွယ်နိုင်လဲဆိုတာကိုစပြောပြပေးပါလားဆရာကြီး
ကြောက်တယ်တာလေမအားတော့ကြောင့်လည်းဆိုင်တယ်။ကားတော့ဒီကကျွန်တော်ရေဒီမှာထုံးသက်တည်များတယ်။နောက်တစ်ခုကတော့ရေတောက်တာနဲတယ်။ဒါမျိုးဒီနာတွေကပို့ပြီးတော့ကြောက်ဖြစ်ပို့ဖြန့်လန်းနေအပူများတယ်ပေါ့။နောက်တချို့ကျတော့သူ့ရဲ့ခန္ဓာကိုယ်ဘဲမှာဟိုက uric acid ဆိုတဲ့ဓာတ်တစ်ခုကများနေတယ်။အဲ့ဒီ uric acid များတာလည်းသူ့ရဲ့ကြောက်တတ်ကိုဒုက္ခပေးနိုင်တယ်။နောက် uric acid နဲ့ပတ်သက်တဲ့သုံးကြောက်တယ်ပေါ့နော်ဖြစ်နိုင်တယ်။
ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာတကယ်လို့ဒီထုံးထက်နဲ့ဒီ uric acid ထက်ပေါ့နော်မများအောင်လို့ရောကာကွယ်နိုင်တဲ့အနေထားရှိလားဆရာကြီ
းအဲ့ဒါကလည်းအသားပေါက်ပေါ့နော်ထုံးထက်ကတော့ရေကိုကြိုချက်ပြီးပေါက်တာတော့ဒါအကောင်းဆုံးပေါ့နော်ဒီ uric acid ကတော့ uric acid များတဲ့အသားစာပေါ့ဥပမာအားဖြင့် one grain ကလေးစားဆိုလို့ရှိရင်ဒါ uric acid ပါဝင်မှုအများများပါတယ်နောက်တစ်ခုသတိဝင်တယ်ပေါ့ဥပမာ berry ကမုံတို့ညစ်တဲ့အဲ့လိုမျိုးရတယ် uric acid ပါဝင်မှုတော့တော့မြင့်ပါတယ်အဲ့တော့ဒီလို uric acid များတဲ့လူတွေကဒီလိုအစာတောက်ရည်တွေကိုစင်စင်ပြီးတော့စားတင်တယ်အဲရှောင်းနိုင်ရှောင်းမှုကောင်းတယ်မရှောင်းနိုင်မှုကလည်းရှော့စားဖို့ဖြစ်ပါတယ်ဘာလို့ဒီအရာကြီးစားလိုက်ခြင်းအားဖြင့် uric acid ပမာဏကြီးဒီသူ့ထဲမှာစားမတန်မြင့်မားလာပြီးတော့ကြောက်မဖြစ်တဲ့အောင်ကြောက်ကတ်မှလာပြီးတော့မှတော့ဒုက္ခပေးနိုင်တယ်ဒါနတ်သားရှိကြောက်ကတ်ရောဂါဖြစ်ဖို့အတွက်ကွာအစပါပဲအဲ unit acid nephropathy လို့ခေါ်ပါတယ်ဒီပြီးတော့မှ unit acid တွေများပြီးတော့ကြောက်ကပ်ပြည့်စည်သွားတာနောက်ဆုံးကြောက်ကပ်ကကျုံပြီးတော့ကောင်းကောင်းအလုံးမလုံးနိုင်တဲ့အနေအထားမျိုးဖြစ်သွားတတ်ပါတယ်ဒီပိုင်းမှာတော့သူချက်ပြီးတောက်တာဒီအကောင်ဆုံးပဲနောက်တစ်ခုကတော့ကောင်းအောင်ပမာဏလေတစ်ရက်ကိုမှပြန်2လီတာ3လီတာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဆရာဒီနေရာမှာဒီကြောက်တယ်တာနဲ့ပတ်သက်ပြီးတော့ဟိုသိနိုင်ဖို့ခက်တဲ့အတွက်ပေါ့ဆရာနော်ပြီးခဲ့တဲ့တစ်ခေါက်တုန်းကတော့စစ်စစ်ဖို့လိုတယ်လို့ရေပူကပြောခဲ့ပါတယ်ဆရာဘလို့အသေးစိတ်စစ်စစ်မှုတွေလုပ်ပေးဖို့လုံလဲဆရာ
အေးလားနော်စစ်စစ်ဖို့လိုပါလေနော်ဒီဘက်ကစစ်စစ်တာပဲဖြစ်ဖြစ်နော်အထောက်ဆောင်လို့ခေါ်တဲ့ TV ဓာတ်မှန်ရိုက်တာပဲဖြစ်ဖြစ်ဓာတ်မှန်လိုအပ်လို့ရှိမှာနော်ဓာတ်မှန်လေးရိုက်တာပဲဖြစ်ဖြစ်ဒါလေးတွေကိုပုံမှန်လုပ်ခြင်းအားဖြင့်စောစောကြီးကြီးပြည့်ရဆိုလို့ရှိရင်ဒါကကုလို့လဲပါလေအကျိုးဆိုလို့ရှိရင်ကြောက်ကတ်နှစ်ဖက်လုံးကြောက်တယ်နဲ့ပိတ်ပြီးတော့မှလာလေကြောက်ကတ်ကလုံးဝပြည့်စည်နေတယ်
အဲ့ဒီလိုအပြစ်မျိုးရောက်သွားတဲ့အချိန်ကတော့ကုပေးရတာအင်တန်ခက်ပါတယ်။တော့ကကပြက်စီးသွားတဲ့အပိုင်းတွေကပြန်ပြီးမကောင်းတော့ပါဘူး။အဲ့တော့မပြက်စီးသေးတဲ့အပိုင်းတွေကိုဆက်ပြီးတော့မှမပြက်စီးအောင်လို့ဆိုပြီးတော့ဒါထိမှုတို့ပါ။ဒါကြောင့်ယောဂတွေကသောကြီးကြီးပြည့်တယ်ဆိုလို့ရှိရင်ဒီဒီချာချာကုသဖို့တို့ပါ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ကျွန်တော်တို့ဒီစီဂျူသွေးတို့ရဲ့နောက်တစ်ခုကဒီကြောက်တဲတာရဲ့ပြည့်တဲ့အခါမှာစီလာချောင်းပိုးဝင်တာနဲ့ပတ်သက်လို့ဆရာကြီးကာကွယ်နိုင်မယ့်နေထား
စီလာချောင်းပိုးဝင်တာတော့ဒီအမျိုးသားအမျိုးသမီးရောဖြစ်နိုင်တာပဲပေါ့နော်အဲ့တော့ဖြစ်ပုံချင်းကတော့မတူဘူးပေါ့အမျိုးသမီးလေးမှကြတော့သူ့ရဲ့ဒီခန္ဓာကိုယ်ခွဲပြီးပုံအရာစီလာချောင်းပိုးဝင်ဖို့အခွင့်အလမ်းအမျိုးသားရဲ့ထက်ပိုကြားတယ်ဒါကြောင့်သူတို့ကဒီစီလာချောင်းပိုးမဝင်အောင်ဆိုလို့ရှိရင်ဓမ္မတိကတော့ဒီမင်းရောက်တော့ဘူးလေဒီကိုမအောင်ထားရဘူးတီးသွားပြင်းလေတိုက်ရှင်လို့ပို့လို့ရပေါ့ဒါလေးတွေကသူတို့အမျိုးသမီးဒီနာတွေစီးပိုးဝင်နေဆိုလို့ရှိရင်အဲ့လိုပဲသူတို့ရဲ့ lifestyle ပေါ့အဲ့ဒါလေးတွေကိုအများကြီးကျွန်တော်သတိပေးပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီစီလန်းချောင်းပိုးဝင်တာကအမျိုးသမီးတွေမှာအဖြစ်များပြီလေအမျိုးသားတွေအတွက်ဆိုရင်ဆရာကြီးဘာတွေသိထားပြီးတော့ဘယ်လိုကာကွယ်သင့်လဲဆရာ
အမျိုးသားတွေမှာလည်းသင်ပြီးလကောင်းပါပဲအမျိုးသားတွေမှာကြတော့ဒီစီလန်းချောင်းပိုးဝင်တာတော့ရတော့အစရတော့ဒီအသက်ကြီးတဲ့မျိုးသားတွေဆိုလို့ရှိရင်သူကစိတ်ကြီးတာပေါ့နော်စိတ်ကြီးတဲ့အတွက်ကြောင့်သူတို့စီးတဲ့စီးပွားပြီးတိုင်းမကုန်ဘူးစီးရင်လည်းမှကြံ့နေတယ်အဲ့ဒီစီးကြံ့နေရကြာလာလို့ဆိုရင်ဒီစီးကြံ့နေရနေတဲ့ဆက်ပေါ့ဒီစီးပိုးဝင်နေစီးရင်လည်းညောင်းနေပြီးလို့ဆိုရင်အဲ့ဒီစီးပိုးရစီးပွားနေတဲ့ကြောက်ကပ်ကိုကြောက်သွားနေတယ်ဒါကြောင့်သူတို့လည်းကြာလာလို့ဆိုရင်ဒီကြောက်ကပ်ကိုလာပြီးတော့မှဒုက္ခပေးတတ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီစီလန်းချောင်းပိုးဝင်တာနဲ့ပတ်သက်ပြီးတော့ရှင်းသိနိုင်ဖို့ပါဆရာเนาะလက္ခဏာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြီးခဲ့တဲ့တစ်ခါကမပြောဖြစ်ခဲ့တဲ့အတွက်ဒီတစ်ခါမှာဆရာဒီလက္ခဏာအသေးစိတ်လေးကိုရှင်းပြပေးပါလား
ဒီစီပိုးဝင်တဲ့လက္ခဏာတွေကစီပူမယ်စီကျယ်မယ်စီကုန်အောင်မယ်စီခဏခဏကွာမယ်ဒီတစ်ပူဆိုးလာလို့ရှင်စီထဲမှာသေးပါမယ်เนาะမကြာခဏထန့်တုံချားမယ်เนาะစီပိုးဝင်တာကရိုးရိုးစီပိုးဝင်တာလည်းရှိတယ်နောက်တစ်ခုကတော့ဥပမာစီလန်းချောင်းမှာတော့ရှိနေတယ်ဒီပိုးကမကြာခဏဝင်တယ်အဲတော့ဒီပိုးဝင်တယ်ဆိုလို့ရှိရင်သူ့မှာတော့ကြောက်ပြီးရှိနေသလားကြောက်ပြီးရှိနေကြောက်ပြီးပြင်းနေတယ်စီလန်းချောင်းမှာကြောက်ရှိနေတော့အဲကြောက်ကိုကုဖို့လိုပါတယ်ကြောက်ပြီးရှိဘူးရင်ဒီပိုးဝင်တာဆိုရင်လည်းသက်သက်မတ်မတ်ပေါ့နော်ဒီကိုပိုးမင်းမယ်စီးစစ်မယ်ပြင်းလိုအပ်တဲ့အသည့်ဒီဝါသေးတွေကိုပေးဖို့လိုပါတယ်ဒါတွေကိုလည်းပုံမှန်ကို့ကိုပြည့်အောင်တောက်ပြီးတော့သက်ကျွမ်းတဲ့ဆရာဝန်တွေနဲ့ဒီချာချာကုဖို့လိုပါလေ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီကြောက်ကကျမိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကို
တကယ်တော့ကြောက်ကအားနေတဲ့ယောဂဆိုတာနာကျင်တဲ့ဝေဒနာကိုပြီးတဲ့ယောဂမဟုတ်တဲ့အတွက်ကြောင့်တော်တော်များများကသတိမထားမိဘူးပေါ့နော်ဒီမှာခန်းနာရယ်ဆိုရင်အမှုမဲ့အမှတ်မဲ့ပဲဟောရင်းခန်းနာတာပဲအလေးပင်မလိုက်လို့ခန်းနာသွားတာပါဆိုပြီးတော့ပေါ်တန်တန်ပဲနေကြတယ်ဒီပေါင်းများစွာကြာလာတဲ့အချိန်မှာကြောက်ကကလုံးမလုံးတော့ဘူးဆိုတဲ့အချိန်မှာလက္ခဏာတွေကပုံတိတာပါ။ဒါကြောင့်ရည်ကြီးတာကတော့ခန္ဓာရဲ့ဒီအကြောင်းလေးကြောင်းနေတယ်၊ဒီနေသွားတယ်ဆိုလို့ရှိရင်တော့ဝန်ရင်ဆိုင်ပဲပေါ့။ဒီအင်းအကြောင်းမှာတစ်ခုခုဖြစ်နေပြီဆိုတာကိုသတိချက်ပြီးချင်ပါလေ။တော့တက်ကြောင်းတဲ့ဆရာဝန်တွေနဲ့လည်းစောစောကြီးကြီးကြားတာပြီးတော့မှလိုအပ်တဲ့ကုသမှုတွေလည်းပြီးတယ်ပါလေ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။
ဒီရင်တည်ဆက်ပေးနေတဲ့ကြမာရေးအစီအစဉ်ကိုခုလိုကြသာပရိနှစ်ညတိုင်းမှာအစ်နားဆင်နိုင်ပြီးမနက်ဖြန်မနက်မှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်ဒီမိုကရေစီအရေးလှုပ်ရှားမှုမှာအလင်းနဲ့ပါဝင်ခဲ့ကြတဲ့အယက်သားအသင်းဖွဲ့တွေဟာ NLD အစိုးရလက်ထက်မှာလောက်ရကန်ရခက်ခဲလာပုံကိုဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါလိမ့်ရှင်
ဘောက်ကစီစင်ပန်ရေးမှာအယတအသင်းအဖွဲ့ကြီးပါဝင်တဲ့အကန့်ကန္တာဟာအရေးကြီးပါလေ။ဒါကြောင့်အတွင်ကူးပြောင်းနေတာကိုပြတ်တနိုင်ဖို့အတွက်ဦးသိန်းစိန်အစိုးရဟာအယတအသင်းအဖွဲ့ကြီးကိုလုတ်ပိုင်ခွင့်အတော်လေးပေးခဲ့ပါတယ်။ဒါပေမဲ့ NLD အစိုးရတက်လာတဲ့အခါမှာအယတအသင်းအဖွဲ့ဟာအရင်လိုအဓိကအကန့်ကန္တာကမပါဝင်နိုင်တော့ဘဲလောရကန်ရကက်ကဲလာတယ်လို့ Swisspeak အဖွဲ့ကသူတည်တည်ဒေါက်တာစတီဗန်ဘက်ဒိုးဇာတုံးတပ်ပါလေ။NLD ဆိုရလက်ထက်မှာအလုတ်ခွင့်ကျင်းမြောင်းသွားတယ်လို့အယတအဖွဲ့အချို့ကလည်းထုတ်ဖော်ပြောဆိုပါတယ်။ တစ်ချိန်တည်းမှာပဲနိုင်ငံတကာအလူရှင်တွေကလည်းပြည်သူအစိုးရတက်လာပြီးဆိုပြီးအစိုးရကိုထောက်ပံ့လာတဲ့အတွက်အယတအတင်းဖွဲ့တွေကိုတိုက်ရိုက်ထောက်ပံ့လာသူတွေလည်းညှော့နှဲလာပါလေအယတအဖွဲ့အစည်းတွေဟာနိုင်ငံခြားအကူအညီရနေစေဖြစ်ပါလေအယတအတင်းဖွဲ့တွေအရေးအသွေးမြင့်မားလာဖို့နဲ့ကွန်ရက်တိုးချဲ့နိုင်ဖို့အတွက်အလူရှင်တွေကငွေကြေးထောက်ပံ့နေစေဖြစ်ပါလေအရင်လိုဝေဖန်စားစစ်တာမျိုးတိတ်မလုံနိုင်တော့ပဲအလူရှင်ထောက်ပံ့တဲ့စီမံချက်ကိုအကောင့်ထဲပို့ဖို့ကသာကြိုးပမ်းနေကြပါသည
်2014မှာပြဋ္ဌာန်းတဲ့အသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကအတိအမှတ်ပြုထားတဲ့အသင်းအဖွဲ့နှစ်မျိုးသာရှိပါတယ်အကျိုးမြမယူဘဲလူမှုရေးမှာကူညီနေတဲ့ပြည်တွင်းအသင်းအဖွဲ့နဲ့အစိုးရစီမှာမှတ်ပုံတင်ပြီးလူမှုရေးလုပ်ငန်းလုပ်နေတဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအသင်းအဖွဲ့ INGO တွေပဲဖြစ်ပါတယ်ပြည်တွင်းအသင်းအဖွဲ့တွေဟာမှတ်ပုံတင်စရာမလိုပေမဲ့နိုင်ငံတကာ INGO တွေကတော့မှတ်ပုံတင်ဖို့လိုပါတယ်ပြည်တွင်းအသင်းအဖွဲ့အမျိုးမျိုးအရွယ်အစားအမျိုးမျိုးနဲ့လုပ်ကိုင်နိုင်မှုစွမ်းရည်အမျိုးမျိုးရှိကြပါတယ်ပြည်တွင်းအသင်းအဖွဲ့တွေလုပ်ရည်ကံရည်ရှိလာပြီးနိုင်ငံဖွံ့ဖြိုးရေးမှာပါဝင်လာနိုင်အောင်နိုင်ငံတကာ INGO အဖွဲ့တွေကကူညီထောက်ပံ့ပါတယ်ဥပမာလူမှုရေးညဉ့်ဉန်းရေးတရားမျှတမှုလူအခွင့်အရေးပတ်ဝန်းကျင်အရေးနဲ့ဒီမိုကရေစီအရေးမှာအယတအဖွဲ့တွေပါဝင်လာအောင်ဥရောပနဲ့အမေရိကန် INGO တွေကကူညီနေကြပါတယ
်လို့ရကံရကဲကဲလာပြီးမြေပြည်တွင်းအယတအဖွဲ့တွေဟာလူမှုရေးနိုင်ငံရေးတောင်းဆိုမှုတွေဆက်လက်လုပ်နေသေးဖြစ်ပါတယ်ဗြိတိရှ်ကောင်စီနဲ့အမေရိကန် AIB ဟာလူမှုအခြေပြု CBO အဖွဲ့အစည်းနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေကိုစွမ်းဆောင်ရည်မြင့်မားလာအောင်အကူအညီပေးပါလေ။အင်္ဂလိပ်စာသင်ကြားပို့ချတဲ့စီမံချက်အပြင်မြန်မာကွန်ရက် website လုပ်ပြီးပညာပေးတာမျိုးလည်းရှိပါသေးတယ်။ British Council Facebook မှာအသင်းဝင်2000လောက်ရှိပါသေးတယ်။မြန်ဆန္ဒနယ်မြေရဲ့အကျိုးစီးပွားကိုမြင့်တင်နိုင်ရေးအတွက်အယတအဖွဲ့နဲ့သတင်းမီဒီယာဆက်ဆံရေးကို USAID ကစီစဉ်ပေးတာမျိုးလည်းရှိပါသေးတယ်။ဟောပြောပွဲ၊ဆွေးနွေးပွဲနဲ့ပြပွဲတွေလုပ်ပြီးပညာပေးတာတွေလည်းရှိပါသေးတယ်
။အယတအသင်းဘွဲ့ပေါင်း400နီးပါးပါဝင်တဲ့ MADA မဟာမိတ်အဖွဲ့ချုပ်ဟာကိစ္စအလုံးမှာပွင့်လင်းမြင်သာဖို့နဲ့တာဝန်ခံဖို့တောင်းဆိုတဲ့အဖွဲ့ကြီးဖြစ်ပါတယ်။တတိယအကြိမ်21ရာစုပင်လုံးညီငယ်ရေးညီလာခံပထမနေ့မှာစီဦးစီးချုပ်ပြောတဲ့မိကွန်းကိုလုံးဝလက်မခံနိုင်ကြောင်းအဖွဲ့ပေါင်း389ဘွဲ့ကလွန်ခဲ့တဲ့ဇူလိုင်12ရက်နေ့ကသဘောထားထုတ်ပြန်ပါတယ်ပြည်တွင်းနဲ့ပြည်ပအယတအသင်းအဖွဲ့60ကျော်ပါဝင်တဲ့ကြားမရေးအားဒန်းတူညီမျှရေးကွန်ရက်ကြားမဒန်းတူအခွင့်အရေးခံစားနိုင်ဖို့အတွက်တက်တက်ကြွကြွလှုပ်ဆောင်နေကြတာတွေ့ရပါတယ်တိုင်းရင်းသူအမျိုးသမီးတွေကလည်းအသင်းအဖွဲ့နဲ့ကွန်ရက်တွေတည်ထောင်ထားကြပါတယ်ရန်ကုန်နဲ့မန္တလေးမှာတော့အယတအသင်းအဖွဲ့တွေကိုတင်နန်းပေးတာမျိုးတွေရှိပါတယ
်လူခွင့်ရေးနဲ့တာဝန်ခံမှုဆိုင်ရာအယတအဖွဲ့အစည်းတွေနဲ့ပတ်သက်လာရင်အစိုးရဟာအမြင်မကြည့်တော့ဘူးလို့လွန်ခဲ့တဲ့နိုဝင်ဘာလထုတ် Equality မြန်မာရဲ့ CSO Sustainability Index မှာပေါ်ပြထားပါသေး။အယတအဖွဲ့အစည်းဥဆောင်တဲ့အစီအစဉ်တွေမှာ NLD ပါတီဝင်တွေပါဝင်လာမှာကိုအစိုးရကမလိုလားဘူးလို့ဆိုပါသေး။အယတအဖွဲ့သို့မဟုတ်သတင်းမီဒီယာကလုပ်တဲ့ပွဲတွေကိုတက်မဲ့ NLD အမတ်ဟာဌာနချုပ်ကိုခွင့်ပြုချက်တောင်းဖို့လိုတယ်လို့ဆိုပါသေး။ရတအဖွဲ့အစည်းနဲ့ပတ်သက်တဲ့ပြည်သူအမြင်မှလည်းအသွင်အမျိုးမျိုးရှိနေပုံရပါတယ်။ကျန်းမာရေးပညာရေးလူမှုရေးနဲ့ကေဆေးရေးလုပ်ငန်းတွေမှာကူညီထောက်ပံ့နေတဲ့ရတအဖွဲ့အစည်းတွေကိုပြည်သူလူထုကကြိုးကြိုးထောက်ခံကြပါတယ်။အကောင့်ဘက်ကမြင်ကြပါတယ်။ဒါပေမဲ့ဘာသာရေးရာလူနည်းစုနဲ့ဒုက္ခတွေကိစ္စကိုဆောင်ရွက်နေတဲ့ရတအဖွဲ့တွေအပေါ်မှာတော့ပြည်သူအမြင်ဟာမကြည်လင်ဘူးလို့ဆိုပါတယ်။အစိုးရစာမျက်နှာအဖို့အတိုင်းနိုင်ငံခြားအကျိုးစီးပွားကိုရှည်တန်းကတင်နေလို့ယူဆကြပါတယ်။ဒါပေမဲ့ပုဂ္ဂလိကမီဒီယာကတော့ကွင်းစင်နေရဲ့အယတအဖွဲ့အစည်းတွေစီကသတင်းရတာမှုအမြဲတမ်းဆက်ဆံမှုရှိနေကြပါလိမ့်ခင်ဗျာ
။ဆုံးအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ခင်းမှာနှာစင်နိုင်ကြပါရဲ့ရှင်။ VOA American တန်ရဲ့ကြာသပတေးနေ့ညပိုင်းတန်လွှင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုနောက်ဆုံးနှာစင်ရမယ့်တိုင်းရင်းသတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစုစည်းတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
စင်တင်ဆက်သွားမယ်တန်ရင်တည်လွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်လွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြောက်ဦးမြို့အတွင်းပြစ်ခတ်တိုက်ခိုက်မှုကြောင့်အရက်သားနဲ့လူနေအိမ်တချို့ပျက်စီးခဲ့ပါတယ်။ပလဝမြို့နယ်ကလတန်မြင့်အတွင်းကဂုံတင်ဆက်သင်းမောတစည်းကိုအေးအဖွဲ့ကနေတိုက်ခိုက်ဖျက်ဆီးခဲ့တယ်ဆိုတာနဲ့ကရားပြည်နယ်အတွင်းဗိုလ်ချုပ်ကျေးရုပ်ထားရှိရေးဆွေးနွေးပွဲမပြည့်လည်သေးတဲ့အခြေအနေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ရှီဟောင်းမြို့ဖြစ်တဲ့မြောက်ဦးမြို့မှာအစိုးရစစ်တပ်ပြစ်ခတ်မှုကြောင့်အရတား9ဦးထိခိုက်ခဲ့ပြီးလူနေအိမ်အပါအဝင်အဆောက်အဦတချို့ပျက်စီးခဲ့တယ်လို့မြို့ခံတွေကပြောပါတယ်အလားတူရခိုင်မုန်ီကျောင်းကမ္ဘောစပန်နဲ့ဗုဒ္ဓဆင်းတုတော်တချို့နဲ့လူနေအိမ်တချို့ကိုလည်းကြီးထိမှန်ခဲ့တဲ့အတွက်ပျက်စီးမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်မြောက်ဦးမြို့ဟာရခိုင်ရှီဟောင်းအမွေနှစ်များနဲ့ဘာသာရေးအဆောက်အဦများအဓိကတည်ရှိတဲ့မြို့ဖြစ်သလို UNESCO ကပတ်အမွေနဲ့စီရင်ဝင်တတ်မှတ်ခံထားရတဲ့မြို့လည်းဖြစ်ပါတယ်
။ချင်းမြင့်နဲ့ပလဝမြို့နဲ့ကလတန်မြို့တွင်ကကြောက်တော်ပလဝကိုပြေးဆွဲနေတဲ့ MV ရတနာဝင်းဂုံတင်ဆက်တင်မောတစည်းကိုအေးအေးရခိုင်တပ်မတော်ဖွဲ့ကနေတိုက်ခိုက်ဖျက်ဆီးခဲ့တယ်လို့နမတာကြည်ဝသာဒူးကပြောပါတယ်။ဆောက်လူရေးတန်ထဲတွေသဲဆောင်လာတဲ့ဆက်တင်မောကိုဒီလ16ရက်နေ့တဲမဝရွာနီးမှာအေးအေးဘက်ကပြစ်ခတ်မိရှုခဲ့တယ်လို့သူကဆိုပါတယ်။ရခိုင်တပ်မတော်အနေနဲ့ကတော့ကလတန်မြစ်ကြောင်းဟာစစ်ရေးကာလတွင်အစိုးရတပ်ရဲ့စစ်လက်နက်ပစ္စည်းတွေသေဆောင်နေတဲ့လမ်းကြောင်းကိုသာစီးနေတယ်လို့အေအေပြောခွင့်ရခိုင်တုခါကဆိုပါတယ်။ဒီပြစ်ခတ်မှုကြောင့်အနီနာတမဝကျေးရွာဘက်ကလည်းလက်နက်ကြီးကြီးကျရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်
2020ရွေးကောက်ပွဲအတွက်ကနဦးပြင်ဆင်တဲ့အနေနဲ့အခြေခံမဲဆန္ဒရှင်အမည်စရင်ကောက်တဲ့အခါတိုင်းသားတွေရဲ့အမည်ရှိမှဥသို့မဟုတ်တော့မဖြစ်မနေထည့်တွင်းရတဲ့အပေါ်ကရင်ပြည်နယ်မှာရှိတဲ့ကရင်အရက်ဖက်ဖွဲ့စည်းတချို့ကထောက်ပြဝေဖန်ပြောဆိုနေပါတယ်တိုင်းနာအမည်ရှိမှဥတော်ထဲတာဟာတိုင်းနာတွေအတွက်စိုးရိမ်စရာဖြစ်လာသလိုသဘောမကျတာတွေလည်းရှိတယ်လို့ကရင်ရေးရကော်မတီအတွင်းရင်းမှူးစောကျော်စွာကထောက်ပြပြောဆိုပါရယ်အခုလိုဥတော်ထဲတာဟာအပေါ်ကတဆင့်ညွန့်ကြတာဖြစ်တယ်လို့ဆော့ဝဲအရာကြားမှခွဲခြားတဲ့အခါအဆင်ပြေဖို့မဖြစ်မနေထည့်ရတာဖြစ်တယ်လို့ကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်ဝင်းမောင်ကဆိုပါရယ်အဲ့ဒီအခြေခံမဲဆန္ဒရှင်စည်းရင်းကိုကရင်ပြည်နယ်မှာအခုလက်မှာစတင်ကောက်ယူနေပြီးအစိုးရလက်လမ်းမီတဲ့ဒေသအားလုံးကိုအရင်ကောက်ယူသွားမှာလည်းဖြစ်ပါရယ်
မော်မျိုးသမီးများကွန်ရက် NWN ကဦးစီးပြီးတော့မော်မျိုးသမီးများဖိုရန်ကိုမော်လမြိုင်မြို့မြန်တရာရောက်ွက်ရှိပိုင်ခေခမ်းမမှာပြီးခဲ့တဲ့မလ15ရက်နေ့ကနေ16ရက်နေ့ထိ3ရက်သာကျင်းပပြီးစီးခဲ့ပါတယ်။ဆွေးနွေးချက်တွေသတော်များများရှိတဲ့အထက်မှာအမျိုးသမီးတွေပေါ်အကြမ်းဖက်မှုပပျောက်ရေးလူကုန်ကူးမှုနဲ့မူရေးဆေးဝါးရဲ့သားကောင်းတွေမဖြစ်ပေါ်စေဖို့ပညာပေးမှုတွေပုံမှုလှုပ်ဆောင်ပေးဖို့နဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာအမျိုးသမီးတွေပါဝင်နိုင်ဖို့ရဲ့အမျိုးသားလူမျိုးရေးတိုက်ပွဲတွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်ဖို့အရေးချင်းတွေမြှင့်တင်ရမယ်စတဲ့အချက်တွေပါဝင်လဲလို့မိုးမျိုးသမီးစည်းရုံး NWO ဥက္ကဋ္ဌမိလူဝီဟန်ကပြောပါတယ်။အဆိုပါမိုးမျိုးသမီးဖိုရန်ဆွေးနွေးပွဲကိုမုံမြင့်နယ်မြို့နယ်တီတီကကိုစလေ15ဦးစီပါဝင်ပြင်းပြင်းနဲ့ရန်ကုန်တိုင်းကနင်းတိုင်းတိုင်းဒေသကြီးနဲ့ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသကအမျိုးသမီးကိုစလေ150ကျော်တက်ရောက်ခဲ့ပါတယ်။မိုးမျိုးသမီးများကွန်ရက်ကို2013ခုနှစ်မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။
ရှမ်းပြည်မြောက်ပိုင်းလားရှိုးမြို့နယ်အတွင်းမှာကြေးရွာအုပ်ချုပ်ရေးမှူးနယ်ဒေသအတွင်းပြည်သူ့စစ်တပ်ဖွဲ့တွေပူးပေါင်းပြီးရွာသားတအုပ်ကိုလုကြံတပ်ဖြတ်လိုက်ပါတယ်။ပြီးခဲ့တဲ့မတ်လ14ရက်နေ့ကတည်ဆုံသူရဲ့မိခင်ကလားရှိုးမြို့အမတ်တရဲစခန်းကိုတိုင်တန်းပြီးတဲ့နောက်တရက်မှာကျူးလွန်သူလို့စွပ်စွဲခံရတဲ့သူတွေကိုခရိုင်ရဲတပ်ဖွဲ့တွေကနေဖမ်းဆီးထိန်းသိမ်းထားလိုက်ပါတယ်။တည်ဆုံသူရဲ့မိခင်ဖြစ်သူကရွာအုပ်ချုပ်ရေးမှူးနယ်အဖွဲ့ဟာရွာထဲမှာအယူမရှိစေရဆိုပြီးတားကိုရိုက်တက်လိုက်တာဖြစ်ကြောင်းပြောပါတယ်။လားရှိုးမြို့တောင်ဖက်မုံပိုင်အုပ်စုကောင်းဟုံးရွာနေစိုက်အထွန်းအသက်34နှစ်ကိုဒေသခံပြည်သူစစ်အဖွဲ့နဲ့ကျေးလက်အုပ်ချုပ်ရေးမှူးတို့ပူးပေါင်းပြီးဇန်နဝါရီလ28ရက်နေ့ကဖမ်းဆီးရိုက်နှက်လိုက်ပါတယ်။ဇန်နဝါရီလ29ရက်နေ့မှာစိုက်အထွန်းတိတ်ဆုံးသွားခဲ့ပြီးသူ့ရဲ့နေအိမ်ကိုလည်းမိရှို့ခဲ့ပါတယ်။
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကယားပြည်နယ်လိုက်ကော့မြို့အတွင်းအငင်းပွားစရာပိုချုပ်ကျေးရုပ်ထားရှိရေးကိစ္စကိုဖြေရှင်းဖို့ငါးဘွဲ့ဆိုင်တွေ့ဆုံဆွေးနွေးပွဲတစ်ခုကိုလိုက်ကော့မြို့ကိနီယာဟိုတယ်မှာမတ်လ20ရက်နေ့ကကျင်းပခဲ့ပေမဲ့သဘောတူညီချက်မရရှိခဲ့ပါဘူး။ ဆက်လက်တွေးဆောင်သွားဖို့သာသဘောတူညီခဲ့ကြတာပါမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
ခရီးပြင်းနဲ့လိုက်ကော်မြို့မှာဗိုလ်ချုပ်ကြီးရုပ်သားကြီးရေညင်းပွားနေတဲ့ကိစ္စကိုဖြေရှင်းဖို့ငါးဝက်ဆိုင်တွေ့ဆုံဆွေးနွေးပွဲမှာသဘောတူညီမှုမရရှိခဲ့ဘဲနောက်တစ်ချိန်ထပ်မံတွေ့ဆုံဆွေးနွေးဖို့ကိုချိန်ဆလိုက်တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ကရင်နီလူငယ်ကိုသောမတ်ကပြောပါတယ
်အစိုးရကတော့ကြီးရုပ်မဆွေးပြနိုင်ဘူးပေါ့နော်ဒီအပူချိုးရဲ့ကတိကဝတ်လေးကိုပဲထိုးပြီးမယ်ဆိုတာဒါသူတို့အဆိုပြုချက်ပါကျွန်တော်ရဲ့အဆိုပြုချက်မှာပြည်ရုပ်ကိုပြည်နယ်ပြင်ပကိုဆွေပြေးဖို့တခုနဲ့တကယ်လို့မဖြစ်နိုင်ဘူးဆိုရင်တော့အများကြီးပိုင်းအနေမှာမထားဖို့ရဲ့ခုနအန်တီကလည်းဆိုနေတယ်ဒီရုပ်ဆွေဖို့ကျွန်တော်တို့ဒါအဆိုပြုတယ်သို့တော့ကျွန်တော်တို့ဥပဒေညှိနှိုင်းတဲ့ဘောတူချက်မှာကတော့ဒီပြည်ရုပ်ကိုကျွန်တော်တို့ညှိစစနဲ့ဆက်ပြီးအဖြေရှာသွားမယ်ဆိုတဲ့ဟာကိုကျွန်တော်တို့သဘာဝချက်နဲ့ရလာတယ်ဆိုတော့အေဗီလာမကုံမီမှာကျွန်တော်တို့ကလေးပွင့်ဆိုင်အစီအစဉ်နောက်ပြန်ထပ်လုပ်မယ်အဲ့ဒီကွန်ဆိုင်မှာကြေုံနဲ့ပတ်သက်ပြီးတော့ကျွန်တော်အဖြေတခါတည်းပြည်ပြန်ညှိကြမှာပေါ့နော
်အခုဆွေးနွေးပွဲမှာမျိုးသားပြန်လည်တင်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟုဌာန NRPC ကဥစော်ထေးဥဆောင်တဲ့ကိုယ်စားလှယ်တွေကရင်နီမျိုးသားတိုးတက်ရေးပါတီ KMPP ကဒုဥက္ကဋ္ဌခွန်ဦးတဲ့ဥဆောင်တဲ့ကိုယ်စားလှယ်တွေကရပြည်နယ်ဝန်ကြီးချုပ်ဦးအေဖောင်ရှုဥဆောင်တဲ့အစိုးရဖွဲ့ကိုယ်စားလှယ်တွေကျေးရုပ်ဖြစ်မြောက်ရေးကော်မတီဝင်တွေနဲ့ကျေးရုပ်ကကွက်ရေးတပိတ်ဥဆောင်တဲ့ကရင်နီပြည်လူငယ်အားစုကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပြီးအဗီလာမကုံခင်နောက်တစ်ကြိမ်လေးဖေးဆိုင်ပြန်လည်တွေ့ဆုံတဲ့အခါမှာကျေးရုပ်ဖြစ်မြောက်ရေးကော်မတီဝင်တွေပါဝင်တော့မှာမဟုတ်ဘူးလို့လည်းကိုသောမတ်ကပြောပါတယ်ဒီဆွေးနွေးပွဲကိုအတိတ်တိတ်နေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်စီတူနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးခုတဲတဲ့တို့ကတက်ရောက်ခဲ့ကြပါတယ်ဒီဆွေးနွေးပွဲတက်ရောက်တဲ့လွိုင်းကော်မြို့ KMPP ဆက်ဆံရေးယုံတာဝန်ခံခွန်ကြီးတဲ့ကတော့ဗိုလ်ချုပ်ကျေးရုပ်ပြဿနာကိုပြည်ပြည်လည်လည်ဖြစ်စေခြင်းတွေလို့လည်းခုလိုပြောပါတယ်
ကျွန်တော်တို့အနေနဲ့တော့ပြဿနာကိုကြည့်လေပြည့်ချတယ်ပေါ့ဒါပေမဲ့ဘုရားနဲ့ဖေရနဲ့ခုနပြောလို့မျိုးကိုဖေရသူ့မြောင်တော့ထောင်းမယ်ဒီဖေရတော့ဖြစ်ကြောက်ပြီးအညွန်းကခုအဲ့လိုဖြစ်ချတယ်ပဲဖြစ်နေတဲ့ဆက်တော့လာမယ့်အချိန်ကြီးကကျွန်တော်တို့မဆောက်စီရောပေါ့ကျွန်တော်တို့လည်းညံ့နေပါပဲ
ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကဗိုလ်ချုပ်ကြီးရုပ်သားရှိရေးကကွက်ဆန္ဒပြခဲ့တဲ့ကရင်နီလူငယ်အားစုအဖွဲ့ကိုအသင်းအတ္တမဖမ်းဆီးတရားစွဲတာတွေကျေးရုပ်အတွက်သုံးတဲ့ကျင်းငွေတွေကိုပြည်내ဆိုရကပုပ္ပလင်းလင်းချမပြတာစတဲ့အချိန်ကြီးကနေတင်းမာမှုတွေဖြစ်လာတာဖြစ်ပါတယ
်ဆက်ပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့ရင်းနဲ့ရှမ်းပြည်ပြည်내ထူထောင်ရေးကောင်စီ RCSSSA တို့နမ်တူမြို့နယ်မန်လီကျေးရွာအနီးတစ်ဝိုက်မှာအခုလအစောပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲအတွင်မှာမန်လီကျေးရွာသား12ဦးပျောက်ဆုံးခဲ့ရာအဲ့ဒီရွာသားတွေကိုအမြန်ဆုံးပြန်လွတ်ပေးဖို့လာရှိုးအခြေဆိုင်တအန်းအရက်ပတ်လူမှုဖွဲ့စည်းတွေနဲ့မိသားစုဝင်တွေကမတ်လ18ရက်နေ့ကဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်အမီရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကနေတင်ဆက်ထားပါတယ
်မန်လီကျေးရွာသားတွေကို RCSSA ကဖမ်းဆီးထားတဲ့ထောက်သားတွေကိုရရှိထားတဲ့အတွက် RCSSA တွေနဲ့ရွာသားတွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုရခြင်းဖြစ်တယ်လို့တိုင်းမျိုးမီဖွဲ့စည်းတီတူထွေထွေတွင်းမှုလွေပိုကမဲချိုကပြောပါတယ်
ကျမတို့သိထားတာက RCSSA ကဖမ်းသွားတယ်အထောက်ထားတော့ကျမတို့ကဒီရွာသားတယောက်က memory stick တစ်ခုပေါ့နော်ဖောက်ရတဲ့အတွက်ကြောင့်မလို့ကျမတို့ရုံမှန်လာပေးတယ်အဲ့ဒီ memory card ကိုစစ်ဆေးကြည့်တဲ့အခါမှာဒီ RCSSA စကားပုံပေါ့နော်ပြီးလို့ရှိရင်ဒီ stick ရဲ့ဦးရစင်းနဲ့အတူတူရိုက်ထားတဲ့ပုံတွေတွေ့ရတယ်ပြီးလို့ရှိရင်ကပိုင်ရှင်ရဲ့ပုံတွေတွေ့ရတယ်သူရဲ့မိသားစုဝင်ရဲ့ video file တွေတွေ့ရတယ်ပေါ့နော်တချို့တော့တဲ့ပုံတွေကိုကြတော့ကျမတို့ line ပေါ်မှာတင်ထားတယ်ဒီဖန်ခံရတဲ့နလီရွာသားပုံတချို့ပေါ့နော်အဲ့ဒီပုံတွေလည်းအဲ့ဒီကတ်ထဲမှာသိရတာပေါ့နော်ဒါကြောင့်မို့လို့ဒီ memory ကတ်မှာတတိယထောက်ထားတွေကတိတိကျကျဖော်ပြထားတဲ့အတွက်ကြောင့်မို့လို့ RCSS ဖမ်းတယ်လို့ကျမတို့အနေနဲ့ဟိုဘယ်လိုပြောမလဲအထောက်ထားခိုင်ခိုင်လုံးလုံးနဲ့ပြောပြလို့ရတာပေါ့နော
်ဒီပြည်စင်နဲ့ပတ်သက်ပြီးတော့ RCSSSA ဘက်ကပြောဆိုလာမှုတွေရှိနေတဲ့အတွက်ဟုတ်မဟုတ်သေချာစစ်ဆေးပြီးမှအကြောင်းပြမယ်လို့ပြောဆိုထားကြောင်းရွာသားတွေကအမှန်တကယ်ဖမ်းဆီးထားရင်ဆန္ဒပြခြင်းမပြခြင်းကြောင့်မဟုတ်ပဲအချိန်တမှာကပြန်လှုပ်ပေးမှဖြစ်ကြောင်းအချိန်လေးတွေကိုသေချာစစ်စစ်နေတယ်လို့ RCSSA ပြောရွေးစုခွင့်ရှိသူဒုရယာဘူမူကြီးဆိုင်ဦးကပြောပါတယ်ဇနတ်ဖော်တုတ်ပွဲတွေဟာပြဿနာတွေကိုဖြေရှင်းရမရောက်ပဲပြဿနာကိုပုံမူကြီးထွားလာစေနိုင်တယ်လို့လည်းဒုရယာဘူမူကြီးဆိုင်ဦးကပြောပါတယ်
ကနပြရတယ်ဆိုတာကသူတို့လူချင်းတော်တို့တောင်းနေတောင်းတာလည်းသူတို့ပတ်ထုတ်တာပေါ့ကနပြရတယ်ဒါပေမဲ့သူကဘယ်လိုအကြောင်းရလဲဆိုတော့အဲ့ဒါပေါ်မှာဒီကက်ပေါ့နော်
အမျိုးကိစ္စတွေကကြတော့ခုနပြောလိုတဲ့ဌာနပြတာမဟုတ်ဘဲနဲ့အဲဒီတက်ဆန်နဲ့ဖွဲ့စည်းပြီးဌာနဖြစ်ဖြစ်နော်လူကုန်တဲ့တက်တွေ့ဆိုပြီးဖြစ်ဖြစ်ဖြည့်ရှင်းတာကသူတို့ရဲ့ဖြည့်ရှင်းပြီးအမှန်လို့နော်အဲလိုမျိုးအမျိုးဌာနပြရဆိုတာကသူကအဲ့ဒီနေ့နဲ့ကတည်းကဆက်နေတာကဒီတိကျဖြစ်တဲ့နေရာကိုတချို့ဟာတွေကတော့ဘူးလို့အထင်မြင်လွင်မှားမှုတွေကိုကြီးထွားလာနေတယ်။တချို့ဟာတွေကတော့သူကတချို့နော်အဖွဲ့အစည်းတွေကဗာရီကအဲ့ဒါကိုနိုင်ငံရေးအမြတ်ဆက်ပြီးတော့နော် ACS ဆိုအပိတ်ချပြူတဲ့နော်စံတဲ့ပုံမျိုးတက်ရောက်နေတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကန်အဖွဲ့အစည်းတွေများပြားလွန်းတဲ့အတွက်လက်နက်ကန်ပဋိပက္ခအတွင်းဒေသခံရွာသားတွေဖမ်းဆီးခံရမှုတွေမကြာခဏဖြစ်ပွားလျက်ရှိနေတဲ့အပြင်အခြားသောလူခွေရေးချိုးဖောက်ခံရမှုတွေလည်းအများပြားရှိနေတယ်လို့ကမ်းလူမှုအဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်။
ရခိုင်ပြည်နယ်မြောက်ဦးမြို့အတွင်းပစ်ခတ်တိုက်ခိုက်မှုကြောင့်အရသား9ဦးထိခိုက်ခဲ့ပြီးနေအိမ်အပါဝင်အဆောက်အဦတချို့ပျက်စီးခဲ့ပါတယ်။ချင်းပြည်နယ်ပလဲဝမြို့နယ်ကလတန်မြစ်အတွင်းက MV ရတနာဝင်းဂုံတင်ဇက်တဲမော်တစီးကို AA ရခိုင်တပ်မတော်ဖွဲ့ကနေတိုက်ခိုက်ဖျက်ဆီးခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
တိုင်းရင်သတင်းလောကနာကိုမနေ့ဖန်တောက်ကြနေ့မနေ့ပိုင်းအစီအစဉ်မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။ကျမတို့ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်ချက်ပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသတင်းတွေတောင်းယူလို့တဲ့ဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရရင်တော့ VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်တော့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လှင့်ချိန်ပြပခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803ညတို့ကနေပြီးတော့ပြန်ပြီးတော့နားဆင်နိုင်ပါတယ် VOE American အတန်ရဲ့ကြာသာပတိနေ့ညနေခင်းအစီညပိုင်းအစီအစဉ်တွေကိုဖြစ်ပါတယ်ရှင်အခုကြာသာပတိနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
နယူးဇီလန်နိုင်ငံခရစ်ချစ်မြို့မှာမွတ်စလင်ဝိပုသူ50လောက်ပြစ်ခတ်တပ်ဖြတ်ခံခဲ့ရပြီးတရင်တစ်ဖက်ပြည်တော်မဲ့ချိန်မှာပဲတပ်ခိုက်ရေးသူစင်မီအော်တိုမက်တစ်နဲ့အော်တိုမက်တစ်ရိုင်ဖယ်တွေကိုတားမြစ်ဖို့ဝန်ကြီးချုပ်ဂျက်ဆန်ဒါအာရင်ကကြေညာလိုက်ပါတယ်။ဒီနေ့ဝလန်တန်မြို့မှာဝန်ကြီးချုပ်ကတားမြစ်ချက်ကိုကြေညာရမှာတော့ကြီးစံမြောင်များထက်ပြင်းတဲ့ခြေကတ်တွေတာမန်ရိုင်ဖယ်တနက်တွေကိုချိန်မိုးရိုင်ဖယ်တွေလိုပြစ်ခတ်နိုင်အောင်ပြောင်းလဲနိုင်တဲ့ကိရိယာတွေရောင်းချောက်ခွင့်လည်းပိတ်လိုက်တာပါ။ရှိနေပြီးသားအလားတူတနက်တွေကိုပြန်လည်အနှံ့နိုင်မှုလက်နက်တွေပြန်လည်ဝယ်ယူမဲ့အစီအစဉ်ကိုလည်းဝန်ကြီးချုပ်ကကြေညာသွားခဲ့ပါတယ်။နယ်သာလန်နိုင်ငံဥထရက်မြို့ကဒိုက်ထားတစင်းပေါ်မှာဒီသတင်းပတ်တဲ့လူသေးပြောက်ဖြစ်ခဲ့တဲ့ပြစ်ခတ်မှုမှာတန်တရားရှိသူကိုလူများပြားကိုတပ်ဖြတ်မှုအကြမ်းဖက်ဝါဒဆွဲကင်တိုက်ခိုက်ဖို့ကြံစည်မှုတွေနဲ့အစိုးရရှင်တွေကတရားစွဲဆိုလိုက်ပါတယ်လူ3ဦးသေဆုံးပြီးနောက်ထပ်3ဦးလည်းအပြင်းထန်ဒဏ်ရာရခဲ့တဲ့တင်းလာနေတဲ့မှာပြစ်ခတ်မှုကိုတူရကီနယ်ပွားဂေါကမန်တန်နစ်ကတူရဲကျူးလွန်ခဲ့တယ်လို့လည်းအစိုးရရှင်တွေကယူဆထားကြပါတယ်ဥရောပတမကအီယူကနေဗြိတိန်နိုင်ငံခွဲထွက်ရေးဆက်လက်ဖြေရှာနိုင်မှုအချင်း3လတိုးပြီးပချင်းနိုင်ငံဘရက်ဆဲမြို့က EU ခေါင်းဆောင်တွေကိုဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတောင်းဆိုလိုက်ပါတယ် EU ကနေဗြိတိန်ခွဲထွက်ရေးအစိုးရနဲ့ကသတ်မှတ်ထားတဲ့မလ29ရက်တဲ့အချိန်ပို့ပေးဖို့အတည်ပြုနိုင်ရေး EU အဖွဲ့ဝင်28နိုင်ငံရဲ့ထောက်ခံမှုလည်းရရှိဖို့လိုအပ်နေပါတယ်မြန်မာနိုင်ငံကရွန်ချာမွတ်စလင်တွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေအတွက်တပ်မတော်ကာကွယ်ဦးစီးချုပ်ကိုတန်ခတ်အရေးယူဖို့အမေရိကန်ထက်လွတ်တော်မှတ်တွေကတိုက်တွန်းလိုက်ကြပါတယ်။ဆိုရတဲ့လူခွေချိုးပေါက်မှုတွေပေါ်နိုင်ငံတကာတိုင်ဝမ်ကအကြီးအကျယ်ပြစ်တင်ရှုတ်ချနေပေမဲ့သိစာထင်ရှားတဲ့တူးတက်မှုတွေမတွေ့ရတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုနဲ့ဗန်နိုင်းဝန်ကြီးစတီဗ်မနိုချင်တို့ထံပြောပို့တဲ့စာမှာထက်လွတ်တော်မှတ်လေးဦးကပြောဆိုထားတာပါ။ထက်လွတ်တော်မှတ်ရဲ့စာထဲမှာတော့အခြေခံလူခွေရေးကိုချိုးပေါက်တဲ့လူရဲ့တွေပေါ်အမေရိကန်ကတိကျမှာမဟုတ်ကြောင်းပြသဖို့လိုအပ်တဲ့အတွက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တခြားထိတ်တဲအရာရှိတွေကိုပိတ်ဆို့တန်ခတ်အရေးယူမှုတွေချမှတ်ဖို့တိုက်တွန်းခဲ့တာလည်းဖြစ်ပါတယ်
ကြာသာပတိနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonnet ဖြစ်ပါရဲ့ရှင်မနေ့ကန်တောက်ကြနေ့မနေ့ဖက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 19 kHz 9323ည line to meter 19 kHz 9433ည line to meter 25 kHz 9805နဲ့ view ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.